Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တရှင်များရှင် VOA American တန်ရဲ့2018ခုနှစ်ဇူလိုင်လ30ရက်တနင်္လာနေ့ညဘက် VOA မြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတိုမီတာ1925နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့တနင်္လာနေ့ညပိုင်းစီစဉ်တွေကိုကျမများသိစင်အောင်ကတာဝန်တင်ဆက်သွားမှာပါရှင်
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကဇော်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့သမရဟောင်းရောဘတ်မူဂါဘေးမပါတဲ့သမရရွက်ောက်ပွဲဇင်ဘာဝေနိုင်ငံမှာကျင်းပနေပါတယ်ရွက်ောက်ပွဲရလဒ်ကိုလက်မခံမှုကမ္ဘောဒီးယားအတိုက်ခံတွေကနိုင်ငံတကာကိုတောင်းဆိုလိုက်ပါတယ်နိုင်ငံတကာကအထင်ကရပုဂ္ဂိုလ်တွေပါဝင်တဲ့ရခိုင်အရေးစုံစမ်းစစ်ဆေးရေးကော်မရှင်ကိုမြန်မာဆွေရကဒီကနေ့ဖွဲ့စည်းလိုက်ပါပြီဒီလိုထူးခြားတဲ့သတင်းတွေကိုတော့မအီတန်စင်နဲ့အတူတင်ပြပေးတော့မှာခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညပိုင်းထုတ်လွှင့်ပေးမယ့်ထိတ်တန့်ရောက်သတင်းမှာတော့ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရချိုးဖောက်မှုတွေအတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုမြန်မာသမ္မတရုံးကဒီကနေ့ဖွဲ့စည်းပေးလိုက်ပါတယ
်ကျွန်တော်တို့ကတော့ကျွန်တော်တို့ကလုပ်ထိုက်ခဲ့တဲ့အလုပ်တွေအကုန်လုံးလုပ်နေရတယ်။နောက်အစိုးရအနေနဲ့နိုင်ငံအတွက်ကိုကောင်းတဲ့ကြေးကိုယူဆနေရယူသားသားပေါ့နော်
UHRD ရခိုင်ပြည်နယ်လူသားချင်းဆိုင်ရာအကူအညီပေးရေးကော်မတီဒုဥက္ကဋ္ဌဒေါက်တာဝင်းမြတ်အေးပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းနဲ့အတူနားဆင်ရမယ့်သတင်းလွှာတွေမှာတော့တရုတ်ဆောင်အောင်ရဲထွေးအသက်ခံရတဲ့အမှုကိုတရလိုဘက်ကကြေအေးပေးလို့ဆိုပြီးအမှုရုပ်သိမ်းခဲ့တဲ့အပေါ်ဝေဖန်ချက်တွေထွက်လာပြီးတဲ့နောက်ဒီအမှုကိုပြန်လည်စစ်ဆေးဖို့ရှိတဲ့အကြောင်းနဲ့အတူတစ်တောပြုံးတိမှုတွေတိုးလာတဲ့မြန်မာနိုင်ငံအတွက်တစ်တောပြန်လည်ထိန်းသိမ်းရေးအတွက်မြန်မာအစိုးရတာဝန်ရှိသူတွေနဲ့နိုင်ငံတကာနဲ့ဘလို့ပူးပေါင်းဆောင်ရွက်နေပါတယ်ဆရာရဲ့တင်လှရီကိုတင်ဆက်ပေးသွားမှာပါဒုတိယပိုင်းနိုင်ယူဘက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်တက်တက်ရောင်တင်လှနဲ့သူယုံကြည်ရာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်နဲ့မတ်အီတန်စင်တို့ကကြေညာပေးပါအောင်ရှင
်စင်မဝင်နိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့ရောဘတ်မူဂါဘေးအနေနဲ့ဇန်နုPF ပါတီဥက္ကဋ္ဌဖြစ်38နှစ်အတွင်းမှာပါဝင်တဲ့ပထမဆုံးအကြိမ်သမ္မတရွေးကောက်ပွဲအတွက်ပြည်သူတွေမဲပေးနေကြပါတယ်ဒီရွေးကောက်ပွဲကပျက်စီးယုံရင်နေတဲ့တိုင်းပြည်စည်းဝါးရင်းနဲ့ကြာစစ်နေတဲ့တိုင်းပြည်ရဲ့ဂုဏ်သိက္ခာကိုပြန်လည်အဖတ်ဆက်ပေးနိုင်လိမ့်မယ်လို့အများစုကမျှော်လင့်နေကြပါတယ်အဓိကပြိုင်ဘက်သမ္မတကိုယ်စားလှယ်လောင်းနှုတ်ဦးဟာလည်းတင်းလာနေမနေ့မှာပဲမဲကိုစီပေးခဲ့ကြပြီးသူတို့နိုင်မယ်လို့ယုံကြည်ကြောင်းအသီးသီးပြောဆိုခဲ့ကြပါတယ်ရွေးကောက်ပွဲမှာအဓိကရှင်းပြနေကြတဲ့ကိုယ်စားလှယ်လောင်းနှုတ်ဦးကတော့သမရမူဂါဘေးလက်ထက်ကဒုသမရအဖြစ်တာဝန်ထမ်းဆောင်ခဲ့သူလက်ရှိသမရအမဆွန်မနာဂါကွာနဲ့အကြီးဆုံးအတိုက်ခံပါတီခေါင်းဆောင်နယ်ဆွန်ချမီဆာတို့ဖြစ်ပါတယ်မြို့တော်ဟာရီဒီမှာလူငယ်အများစုကမဲပေးခဲ့ကြပါတယ်မဲပေးခြင်းလုံးတဲ့အတွက်အဲ့ဒီလူငယ်တွေဟာမနေ့9နှစ်ကြာကတည်းကမဲယုံနေမှာတန်းစီဆောင်ဆိုင်နေခဲ့ကြပါတယ်သမရဟောင်းမူဂါဘေးကတော့သူတီထောင်ခဲ့တဲ့ဇာနု PF ပါတီကိုမထောက်ခံကြောင်းရွေးကောက်ပွဲမတိုင်ခင်မှာထုတ်ဖော်ပြောဆိုခဲ့ပါတယ်
ကမ္ဘောဒီးယားအနာရပါတီနဲ့နှစ်ပေါင်းများစွာဝန်ကြီးချုပ်လုံလာခဲ့တဲ့ဟွန်ဆန်တို့အနိုင်ရလိုက်တဲ့မိနစ်တင်းတွေနဲ့ရွေးကောက်ပွဲရလဒ်ကိုနိုင်ငံတကာအတိုင်းဝန်အနေနဲ့လက်မခံကြဖို့အတိုက်ခံတွေကတိုက်တွန်းလိုက်ကြပါတယ်။အတိုက်ခံကမ္ဘောဒီးယားအမျိုးသားကင်ဆယ်ရေးပါတီ CNRP ရဲ့ဒုတိယဥက္ကဋ္ဌမူဆိုချွာက2018ခုနှစ်ဇူလိုင်လ29ရက်နေ့ဟာကမ္ဘောဒီးယားဒီမိုကရေစီသေဆုံးသွားရတဲ့နေ့ဒီမိုကရေစီမှာဝိုက်သွားရတဲ့နေ့ဖြစ်တဲ့ဒီမိုကရေစီကိုအကျွမ်းမဲ့အာဏာရှင်နဲ့အစားထိုးလိုက်ပြီလို့ဒီကနေ့မှာဝေဖန်လိုက်ပါတယ်အလားအလာရှိတဲ့တခုတည်းသောအတိုက်ခံပါတီဝင်းမရှင်ပြိုင်နိုင်အောင်မတရားဖိနှိပ်ထားတဲ့ရွေးကောက်ပွဲမှာနှစ်ပေါင်း30ကျော်ရေရှည်အုပ်ချုပ်လာတဲ့ဝင်းကြီးချုပ်ဟွန်ဆန်ကိုနောက်ထပ်ရေရှည်ဆက်ပြီးတော့အုပ်ချုပ်စေနိုင်ဖို့မဲပေးသူတွေကမနေ့ကမဲယုံနေမှာသွားပြီးတော့မဲပေးခဲ့ကြပါတယ်ပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းက CNRP လို့အတူကောက်ခေါ်တဲ့ဒီအတိုက်ခံကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီကိုဖျက်သိမ်းပစ်ခဲ့တာကြောင့်ဒီပွဲမှာ CPP လို့အတူကောက်ခေါ်ကြတဲ့အာနာယကမ္ဘောဒီးယားပြည်သူပါတီအနေနဲ့ပြိုင်ဘက်မရှိဘဲနဲ့ထောက်ခံမဲ့အပြတ်တန်နိုင်ခဲ့တာပါအခုလိုအတိုက်ခံ CNRP ကိုဖျက်သိမ်းခဲ့တာကြောင့်ရွေးကောက်ပွဲပေါ်ယုံကြည်မှုကျဆင်းနေချိန်မှာပြီးခဲ့တဲ့သတင်းပတ်ကုံတုန်းကလည်းအစိုးရကိုဝေဖန်တဲ့သတင်း website တရာစင်ကျော်ကိုအစိုးရကရုတ်တရက်ပိတ်ပင်လိုက်တာကြောင့်ရွေးကောက်ပွဲပေါ်ယုံကြည်မှုပိုပြီးတော့ကျဆင်းသွားခဲ့ပါတယ်ခမာနေအစိုးရပြုတ်ကျပြီးနောက်ပိုင်း6ချိန်မြောက်ကျင်းပတဲ့ဒီရွေးကောက်ပွဲအတွက်မဲယုံတွေကိုမနေ့ကစဖွင့်ပြီးကစားမှာပဲ33နှစ်ကြာအုပ်ချုပ်လာခဲ့တဲ့ဝန်ကြီးချုပ်ဟွန်ဆာဟာသူစနီဘူန်ရာနီနဲ့အတူဖနွန်ပင်မြို့တော်စင်ကြေဖုံးကမဲယုံကိုလာပြီးတော့မဲပေးခဲ့ပါတယ
်။အမေရိကန်ပြည်ထောင်စုတဲကိုတရားမဝင်ဝင်ရောက်လာသူတွေကိုဟန်တာရဲ့အတွက်မက္ကဆီကိုနယ်စပ်မှာတတိုင်းဆောင်မဲ့အစီအစဉ်အတွက်လွတ်တော်ကဘတ်ဂျက်ချမှတ်ပေးရင်အစိုးရလုပ်ငန်းလေပတ်မှုတွေရပ်တန့်သွားအောင်လုပ်ပြမယ်လို့သမ္မတဒေါ်နယ်ထရန့်ကတင်းနှင်းတွေကချင်းချောင်းလိုက်ပါတယ်။အတိုက်ခံဒီမိုကရက်ပါတီအနေနဲ့တတိုင်းတိဆောက်မဲ့အစီအစဉ်ပါဝင်တဲ့နယ်စပ်လုံခြုံရေးဥပဒေကိုထောက်ခံမဲ့ပေးတာအပြင် တခြားလူဝင်မှုကြီးကြရေးဆိုင်ရာတင်ကြတဲ့ဥပဒေတွေကိုလည်းထောက်ခံဖို့သမ္မတထောက်ခံတိုက်တွန်းလိုက်ပါတယ်။ဒါပေမဲ့သမ္မတထရန့်ဆိုပြထားတဲ့လူဝင်မှုကြီးကြရေးဆိုင်ရာဥပဒေကိုသဘောထားကွဲပြားနေကြတဲ့ Republican အုပ်စုတွေနဲ့ညီညွတ်တဲ့ Democrat လွတ်တော်မှတီးကမကြသေးခင်သတင်းပတ်တွေအတွင်းနှစ်ကြိမ်တိုင်တိုင်ပယ်ချခဲ့ကြပြီးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လူပုဂ္ဂိုလ်တူးချင်းစီရဲ့အရေးအချင်းပေါ်မူတည်ပြီးတိုင်းပြည်အတွင်းဝင်လာခွင့်ပြုတဲ့လူဝင်မှုကြီးကြရေးစနစ်ကိုပြောင်းလဲဖို့အချိန်တန်ပြီးဖြစ်တဲ့အကြောင်းတိုင်းပြည်အတွင်းကိုလူတော်တွေဝင်လာဖို့လိုအပ်ကြောင်းသမ္မတထရန့်က Twitter လူမှုကွန်ရက်ကတစ်စင်းရေးသားခဲ့ပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲမဲဆက်ဆွေးနွေးမှုတွေအတွင်းမက္ကဆီကိုနယ်စပ်မှာတိုင်းဆောင်မဲ့ကိစ္စကိုသမ္မတထရန့်ကရှေ့တန်းတင်ပြောကြားခဲ့တာပါ။အဲဒီတိုင်းတိဆောက်ဖို့အတွက်အမေရိကန်ဒေါ်လာ20ဘီလီယံကုန်ကြမယ်လို့ခန့်မှန်းထားပါတယ
်။ရင်းခင်သမ္မတအနေနဲ့သတင်းမီဒီယာတွေကိုချင်းချောက်တိုက်ခိုက်လိုက်တဲ့အပေါ်သမ္မတနဲ့တွေ့ခဲ့တဲ့ကမ္ဘာကျော် New York Times သတင်းစာထုတ်ဝေသူကပြန်ပြီးတော့ခြေပအပြစ်တင်လိုက်ပါတယ်။ရင်းခင်သမ္မတဒေါ်နယ်ထရန့်အနေနဲ့သတင်းမထုတ်ပြန်ဘဲနဲ့ကိုရေးကိုတာသဘောကိုသူနဲ့တွေ့ခဲ့တာကိုနားလည်မှုလွဲပြီးတော့ဒီဆွေးနွေးပွဲတဲ့သူပြောခဲ့တဲ့သတင်းမီဒီယာတွေဟာပြည်သူရန်သူဆိုတာကိုအင်တာနက် Twitter ကနေပြီးတော့ဖောက်ချလိုက်တာကြောင့်သူ့ဘက်ကလည်းပြန်ပြီးတော့အခြေပလိုက်တာဆိုပြီးတော့ဒီထုတ်ဝေသူ AG Salzberger ကမနေ့တုန်းကပြောလိုက်ပါတယ်။ General Trump ကဇူလိုင်လ20ရက်နေ့တုန်းကအီဗီရောမာ AG Salzberger နဲ့တွေ့ခဲ့တဲ့ပွဲကတိတ်ပြီးတော့ကောင်းတဲ့အကြောင်းသတင်းမီဒီယာတွေကသတင်းတူတွေကိုဖျက်နေတဲ့အကြောင်းအကြကြီးပြောဆိုခဲ့ပါတယ်။နောက်ပြီးတော့ဒီသတင်းတူတွေသတင်းစာသားအဖြစ်ပြောင်းသွားတာကြောင့်ပြည်သူရန်သူဖြစ်လာတာကိုစိတ်မကောင်းဖြစ်တယ်ဆိုပြီးတော့ Twitter မှာရေးသားခဲ့ပါတယ်။ဒီပေါ်မှာ American ပြည်အောင်စုမှာထင်ရှားဆုံးသတင်းစာပိုင်ရှင်ဖြစ်တဲ့ New York Times ဖြန့်ဝင်သူ Salzberger ကသမ္မတ Trump လက်ထောက်ကအခုလိုကိုရေးကိုယ်တာသဘောတွေ့ဖို့ဖိတ်လာတဲ့အပေါ်အရင်ထုံးစံအတိုင်းသတင်းထုတ်ပြန်မှုမလုပ်ဖ ೇನೆ ဆိုတဲ့သဘောနဲ့တွေ့ပြီးတော့သမ္မတ Trump ရဲ့သတင်းမီဒီယာအပေါ်ရန်လိုတဲ့သဘောထားအတွက်ဆိုရင်ကြောင့်ရှင်းပြဖို့လက်ခံတွေ့ဆုံတာလို့ပြောဆိုခဲ့ပါတယ်။ဖြန့်ဝင်သူ Salzberger ကဆက်ပြီးတော့သမ္မတ Trump ကိုပြောလာနေတဲ့သတင်းတူဆိုတဲ့စကားကြောင့်အကွဲပြဲတွေဖြစ်စေတာအပြင်အနေနဲ့ကြည့်ရဆိုပြီးပြောဆိုသွားပါတယ်။တခြားကောင်းဆောင်တွေကလည်းအလားတူလိုက်ပြောပြီးတော့သူတို့ရဲ့သတင်းမီဒီယာပေါ်ဖိနှိပ်တာတွေပိုးလုံးလာမှာကိုဆိုရင်နေတဲ့အကြောင်းလည်းရှင်းပြခဲ့ပါတယ်။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာနိုင်ငံတကာကအထင်ကရပုဂ္ဂိုလ်တွေပါဝင်ပြီးရခိုင်ပြည်ပခါကိုစုံစမ်းစစ်ဆေးမဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ကိုဖွဲ့စည်းလိုက်ကြောင်းနိုင်ငံတော်သမ္မတရုံးကအလွန်ခဲ့တဲ့နိုင်ပိုင်းအတွင်းကပဲကြီးညာချက်ထုတ်ပြန်လိုက်ပါတယ်။ဒီအဖွဲ့မှာဥက္ကဋ္ဌအဖြစ်ကုလသမဂ္ဂစီဒေါ်ကော်မတီဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ခဲ့ဖို့သူဖိလစ်ပိုင်နိုင်ငံကတာမာကြီးလည်းဖြစ်ဒုတိယနိုင်ငံသားရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ရိုစာရီယိုမနာလိုကိုခန့်အပ်တာဝန်ပေးထားပါတယ်။အဖွဲ့ဝင်တွေအဖြစ်နဲ့ကတော့နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥက္ကဋ္ဌဟောင်းဦးမြသိန်းလူသားချင်းစာနာထောက်ထားမှုကိစ္စရပ်များဆိုင်ရာကုလသမဂ္ဂဒုတိယအတွင်းမှုချုပ်နဲ့အရေးပေါ်ကယ်ဆယ်ရေးညှိနှိုင်းရေးမှူးဟောင်းလည်းဖြစ်ကုလသမဂ္ဂဆိုင်ရာဂျပန်အမြဲတမ်းကိုယ်စားလှယ်ဟောင်းလည်းဖြစ်တဲ့တာမာကြီးကန်ဇိုအိုရှိမာယူနီဆက်အစိုးရအရာရှိဟောင်းနဲ့ကုလသမဂ္ဂဝန်ထမ်းကောလိပ်ကျောင်းအုပ်ကြီးဟောင်းဗမောက္ခဒေါက်တာအောင်ထွန်းသက်တို့ပါဝင်ပြီးစုစုပေါင်း၄ဦးနဲ့ဖွဲ့စည်းလိုက်တာပါဒီကော်မရှင်ကိုပြည်တွင်းနဲ့နိုင်ငံတကာကဥပဒေနဲ့ဤပညာကြွန့်ကျင်သူတွေကပံ့ပိုးဆောင်ရွက်ပေးသွားမယ်လို့လည်းသမရယုံကြီးညာချက်မှာဖော်ပြထားပါတယ်ရခိုင်ပြည်နယ်အတွင်းပြန်လည်တင်းမြတ်ရေးတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့ကိုဆောင်ရွက်နိုင်ဖို့အမျိုးသားအစီအစဉ်တရအနေနဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ကိုဖွဲ့စည်းခဲ့ခြင်းဖြစ်တဲ့အကြောင်းဒီကော်မရှင်အနေနဲ့အာဆာအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်လူခွင့်ရေးချိုးဖောက်မှုတွေချိုးဖောက်ကြောင်းဆွဆွဲချက်တွေအဲ့ဒါနဲ့ဆက်နွယ်တဲ့ကိစ္စတွေကိုစုံစမ်းစစ်ဆေးမှဖြစ်ကြောင်းလည်းကြီးညာချက်မှဖော်ပြထားပါတယ်။ရခိုင်အရေးနဲ့ပတ်သက်လို့နိုင်ငံတကာရဲ့ဖိအားပေးမှုတွေကြောင်းအခုလိုနိုင်ငံတကာကအထင်ကရပုဂ္ဂိုလ်တွေပါဝင်တဲ့စုံစမ်းစစ်ဆေးကော်မရှင်ကိုဖွဲ့စည်းမဲ့အကြောင်းမြန်မာအစိုးရကပြီးခဲ့တဲ့လပိုင်းတွင်ကြီးညာခဲ့ပြီးတဲ့နောက်လွတ်တော်အတွင်းတမတော်သားကိုယ်စားလှယ်တွေရဲ့ကန့်ကွက်မှုတွေလည်းဖြစ်ပေါ်ခဲ့ပါတယ်။
အိန္ဒိယနိုင်ငံရှိမြောက်ဒေသအာတန်ပြည်နယ်တွင်းမှာရှိတဲ့ဒေသခံတွေနိုင်ငံသားဖြစ်ရေးနဲ့ဆိုင်တဲ့အပိသက်ဥပဒေမူကြမ်းကိုအစိုးရကထုတ်ပြန်လိုက်ပါတယ်။နိုင်ငံသားမျက်မှတ်ပုံတင်ခြင်း NRC ပြုလုပ်စဉ်တုန်းကအစိုးရထဲမှာမပါဘဲနဲ့ကြံခဲ့ကြတဲ့လူ၄သန်းအနေနဲ့ဒီဥပဒေအရနိုင်ငံသားဖြစ်ကြောင်းအပြည့်အဝပြန်လည်လျှောက်ထားခွင့်ရှိမယ်လို့အိန္ဒိယအစိုးရကပြောပါတယ်။ဒါဟာအာတန်ပြည်နယ်တွင်းမှာရှိနေတဲ့ဘင်္ဂါလီစကားပြောမှုစင်တွေအတွက်ပြင်မှတ်ထားလို့ဆောင်ခြင်းဖြစ်တယ်လို့ခန့်မှန်းပြောဆိုနေကြပါတယ်။အဲ့ဒီဘင်္ဂါလီတွေကတိုင်းပြည်အတွင်းတရားမဝင်ဝင်ရောက်နေထိုင်သူတွေဖြစ်အိန္ဒိယအစိုးရကသတ်မှတ်ထားပါတယ်။ ပါကစ္စတန်လက်အောက်ကဘင်္ဂလားဒေ့ရှ်ခွဲထွက်ရေးအတွက်လွတ်လပ်ရေးတိုက်ပွဲတွေဖြစ်ခဲ့တဲ့1980ခုနှစ်တွေအတွင်းမှာတိုင်းနဲ့ချီတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးလာခဲ့ကြပါတယ်။အိန္ဒိယနိုင်ငံသားဖြစ်ရေးအတွက်အာတန်ပြည်နယ်သားတွေအနေနဲ့သူတို့မိသားစုဝင်တွေက1981ခုနှစ်မတ်လ24ရက်နေ့မတိုင်ခင်ကတည်းကပြည်နယ်အတွင်းမှာနေထိုင်ခဲ့တဲ့ဆိုတဲ့သက်သေအထောက်အထားပြမှာလည်းဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာအဆက်မပြတ်လောင်ကျွမ်းနေတဲ့တုံးမီကြောင့်သေဆုံးသူ6ဦးအထိရှိသွားပါပြီ။ဘယ်သူဘဝဆိုတာမသိရသေးတဲ့အခုသေဆုံးသူတွေဟာတုံးမီအန်ဒီရရှိတဲ့အတွက်ဘေးလွတ်ရာရွှေ့ပြောင်းနေထိုင်ဖို့သက်ဆိုင်ရာကသတိပေးခဲ့တဲ့ကြားကရွှေ့ပြောင်းတာတွေမလုပ်ဘဲဆက်နေကြသူတွေဖြစ်တယ်လို့ရှက်စတာခရိုင်ရဲ့အရာရှိတွန်ဘိုချန်ကိုကတင်းနေငွေနေကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။သေဆုံးသူတွေထဲမှာခလေးငယ်နှစ်ဦးနဲ့သူတို့ရဲ့အဖိုးအဖွားအပြင်မိသားသမားနှစ်ဦးပါဝင်ပါတယ်။နောက်ထပ်လူတရာစင်ကျော်လဲပျောက်ဆုံးနေစေဖြစ်ပါတယ်။ဆန်ဖရန်စစ္စကိုမြို့အရှေ့မြောက်ဘက်380ကီလိုမီတာအကွာလောက်မှာရှိပြီးလူဦးရေ9000လောက်ရှိတဲ့ Redding မြို့အနီးအခုလောင်နေတဲ့အရာမှာတည်ဆုံသူတချို့ရဲ့ကျဉ်းကြံရုံလောင်းတွေကိုရှာဖွေခဲ့တဲ့အကြောင်းလဲခရိုင်ရဲအရာရှိဗိုလ်ဆန်းကိုကပြောပါတယ်
။ကမ္ဘာကျော်ခဲ့တဲ့မလေးရှားလေယာဉ်ပျောက်ဆုံးမှုတဲ့တဲ့အစနာကိုဘလုံးမဆက်ရှာလို့မရတော့တဲ့အကြောင်းစုံစမ်းစစ်ဆေးရေးသမားတွေကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။ပြည်ကလေးနှစ်တုန်းကပျောက်ဆုံးခဲ့တဲ့မလေးရှားလေယာဉ် MH370 ရှာဖွေအဖွဲ့ခေါင်းဆောင် Kok Su Chung ကအခုလိုပျောက်ဆုံးခဲ့ရခြင်းအကြောင်းရင်းကိုဘလုံးမှရှာလို့မရဘူးဆိုတဲ့အကြောင်းကို Kuala Lumpur မြို့တော်မှာဒီကနေ့မှသတင်းတောက်တွေကိုပြောဆိုလိုက်ပါတယ်။ဒီလေယာဉ်ကိုတောင်အိန္ဒိယသမုတ်တရာတဲ့တခြားတယောက်ယောက်ကအတင်းဝင်ပြီးတော့တက်မောင်းခဲ့ရလားဘလို့အကြောင်းကြောင့်လဲဆိုတာကိုတော့အတိအကျပြောသွားခြင်းမရှိပါဘူးဒီလေရင်ပျက်စီးအစနာတွေတွေ့ခဲ့ရင်တော့ဘာကြောင့်ခုလိုလေရင်ပျောက်ဆုံးရတာလဲဆိုတာကိုအဆုံးဖြတ်ပေးနိုင်မှာဖြစ်တယ်လို့သူကရှင်းပြပါတယ်ဒီစင်ကစားပေါ်လေရင်ပေါ်မှာပါသွားပြီးတော့ပျောက်ဆုံးခဲ့ရသူတွေနဲ့လေရင်အမှုထမ်းတွေရဲ့မိသားစုဝင်တွေကတော့အစိပ်ပြေမိကြောင်းနဲ့စုံစမ်းစစ်ဆေးမှုအားနည်းချက်တွေ့ရှိရခဲ့ပြီးတော့အပြည့်မပေးနိုင်တာတွေအများကြီးရှိနေသေးတယ်ဆိုပြီးတော့လည်းပြောဆိုထားပါတယ
်အင်ဒိုနီးရှားနိုင်ငံမှာတင်းငွေတွေကအင်အားပြင်းငလျင်တန်ခံခဲ့ရတဲ့လွန်ဘုတ်ကျွန်းကိုသမရဇုကိုဝီဒိုဒိုဒီကနေ့တွားရောက်ခဲ့ပြီးငရင်ကြောင့်အိုးအိမ်ဆုံးရှုံးခဲ့ရသူတွေကိုငွေကြေးကူညီထောက်ပံ့ပေးသွားမယ်ကြောင်းကတိပြုပြောဆိုပါရယ်။အင်ဒိုနီးရှားနိုင်ငံဟာ Ring of Fire လို့ခေါ်တဲ့ငရင်ကြောတွေနဲ့မိတောင်ရာဝန်းတွေရှိရာအရာမှာရှိတာကြောင့်တဘာဝဘေးရန်တွေအခြေမြွေကြောက်ရောက်နိုင်တယ်ဆိုတာကိုသတိရှိပြီးပြင်ဆင်ထားဖို့လဲသမရကပြည်သူတွေကိုတိုက်တွန်းခဲ့ပါရယ်။
ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မိုက်တန်စင်တို့ပြောပြပေးခဲ့တာပါအခုရင်ဆုံးမြန်မာနိုင်ငံဆိုင်ရာထိပ်တန်းရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုမြန်မာသမရယုံကဒီကနေ့ဖွဲ့စည်းပေးလိုက်ပါတယ်ဒီကော်မရှင်ကိုမြန်မာနှစ်ဦးနိုင်ငံသားတအူးနဲ့ဖွဲ့ဖို့အရင်မေလကုန်ကကြေညာခဲ့ပေမဲ့အခုတကယ်ဖွဲ့ချိန်မှာနိုင်ငံသားနှစ်ဦးပါလာတာတွေ့ရပါတယ်အခုလိုနိုင်ငံသားပါဝင်မှုအပေါ်ကန့်ကွက်မှုတွေရှိတဲ့အထက်ကခုလိုပိုးပြီးပါလာတဲ့အနေအထားပေါ်မှာကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မှာအာစာကျန်းဖက်ဖွဲ့တိုက်ခိုက်မှုပြီးမြန်မာအစိုးရတပ်တွေဘက်ကနယ်မြေရှင်းလင်းလုပ်ရမှာလူခွင့်ချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်လို့ကုလသမဂ္ဂလူကြုံရေးကောင်စီနဲ့နိုင်ငံတကာဘက်ကစွပ်စွဲမှုတွေဖိအားတွေများလာချိန်မှာမြန်မာအစိုးရဘက်ကအခုလိုလွတ်လပ်တဲ့စုံစမ်းရေးကော်မရှင်ဖွဲ့စည်းဖို့ပြီးခဲ့တဲ့မေလ31ရက်နေ့မှာကြေညာခဲ့တာပါ။အခုလိုကြေညာခဲ့ရမှာနိုင်ငံတကာဘက်ကယုံကြည်မှုရလာရေးနိုင်ငံသားတူးနဲ့မြန်မာနှူပေါင်းဖွဲ့ဖို့မြန်မာသမရယုံကရည်မှန်းခဲ့ပေမဲ့နိုင်ငံသားပါဝင်မှုပေါ်တက်မတော်ပါဝင်အတိုက်ခံရခိုင်ပါတီတွေဘက်ကလွှတ်တော်မှာကန့်ဝက်ခဲ့တာကြောင့်အချိန်တစ်ခုကြာညှိနှိုင်းခဲ့ရကနေအခုတော့နိုင်ငံသားနောက်တူးပါထပ်ဖို့ပါလာခဲ့တာပါအခုလိုပါလာတဲ့နိုင်ငံသားနှူးထဲမှာဖိလစ်ပိုင်နိုင်ငံကဒုနိုင်ငံသားဝန်ကြီးဟောင်းရိုဆာရီယိုမဲလာနိုကဥက္ကဋ္ဌအဖြစ်တာဝန်ယူထားပြီးဂျပန်ကကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်ဟောင်းကင်ဆိုအိုရှိမားကအဖွဲ့ဝင်ဖြစ်တာဝန်ယူထားပါတယ်။အဲ့ဒီတော့အခုလိုနိုင်ငံသားတူအပူပါပြီးဖွဲ့စည်းလိုက်တဲ့အတွက်အရင်ဖြစ်ခဲ့တဲ့မကျေနပ်မှုတွေညှိနှိုင်းလို့ပြည်လဲသွားပြီလားလို့မေးရမှာရခိုင်ပြည်နယ်လူသားချင်းစာနာမှုဆိုင်ရာကွန်ရီထောက်ပံ့ရေးအဖွဲ့ဒုက္ခတာဒေါက်တာဝင်းမြတ်ရေးက
ကျွန်တော်ကတော့ကျွန်တော်တို့ကလုပ်ထိုက်တဲ့အလုပ်ကြီးအကုန်လုံးလုပ်နေရတယ်။နောက်အစိုးရအနေနဲ့နိုင်ငံအတွက်ကိုကောင်းတဲ့ကြေးကိုယူဆနေရူးရူးသားသားပေါ့နော်။ရူးရူးသားသားနဲ့ကျွန်တော်ကတော့ကောင်းတဲ့လုပ်ငန်းတွေလုပ်ဆောင်နေရပဲကျွန်တော်အဲ့ဒါပဲကျွန်တော်ပြောလို့ရတယ
်ဒါအပြင်ကုလသမဂ္ဂတွေ့ရင်မှုချုပ်ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့ဝင်ဦးအေးလွင်ကလည်းအခုလိုနိုင်ငံသားတူနောက်ထပ်ပို့ပြီးကော်မရှင်ဖွဲ့စည်းခဲ့တဲ့အပေါ်မှာ
သူတို့အတွင်းပိုင်းမှာတော့ဘယ်လိုရှိလဲတော့မသိဘူးပေါ့နော်ဒီကျွန်တော်တရေနေကတော့ဖြစ်ရင်ဒီကော်မရှင်ဖွဲ့မဲ့ကိစ္စကိုသမ္မတနဲ့တကွာအခုကာလို plus ပေါ့လေကနေပြီးတော့သူတို့ဆွေးနွေးကြပြီးတော့ဟိုသူတို့ကြည်ကြည်လည်လည်တော့ဆွေးနွေ းခဲ့တယ်ဆိုတဲ့သဘောရှိတယ်နဲ့သူတယ်အဲဒါကြောင့်ပဲဖြစ်သွားလိမ့်မယ်သူတယ်အ
ဲဒီတော့ဒီနေရာမှာဒေါက်တာဆူရာကီရဲ့စံတရားထိုင်းဥဆောင်တဲ့ရခိုင်ပြည်နယ်လူသားချင်းစာနာမှုဆိုင်ရာအကောင့်ထယ်ဖော်ရေးအဖွဲ့အကြံပေးကော်မရှင်ဖွဲ့ဝင်တူဖြစ်တဲ့ထိုင်းသမ္မတကြီးဟောင်းကော့ပဆတ်ချူတီကူဒီကော်မရှင်အထွတ်ရုံးလည်ပတ်ဖို့ဘတ်ဂျက်မရှိတာကြောင့်ပြန်နှုတ်ထွက်သွားတာမျိုးအခုဒီတစ်ခေါက်ကော်မရှင်အသစ်မှမဖြစ်အောင်ဘလို့အစည်းအဝေးရှိနိုင်ပါလေလို့မေးရမှာဦးဝီလင်ကဆက်ပြေ
းအခုဒီဖွဲ့လိုက်တဲ့ဟာစုံစမ်းစစ်ဆေး independent body တော့ဖြစ်ရမယ်။နော်အဲ့လိုတောင်းဟိုအဲ့ဒီလို entity တစ်ခုရပ်တည်နိုင်မှုအတွက်လိုအပ်တဲ့အစီအမံလည်းအချိန်အကြာကျွန်တော်ယူလိုက်တယ်လေဆိုတော့ချိန်ကြာထားတယ်တကယ်ဖွဲ့တဲ့ဟာအချိန်ကျွန်တော်ယူတော့ကျွန်တော်စိတ်ထဲဆက်လက်ကြာတော့လောက်ထားတာရှိပါလိမ့်မယ်လို့ယူဆရပါတယ
်။တကယ်တော့အခုလိုကော်မရှင်ဖွဲ့မဲ့ကိစ္စကိုတတ်မတော်နဲ့တူရခိုင်ပါတီတွေဘက်ကလွှတ်တော်အတွင်းကန့်ကွက်မှုတွေရှိလာခဲ့ပြီးနောက်ဆုံးပြီးခဲ့တဲ့ဇွန်လဆက်မှာသမရဦးဝင်းမြင့်နိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ပါတဲ့လုံခြုံရေးဆိုင်ရာထိပ်သီးဆွေးနွေးပွဲမှာဆွေးနွေးခဲ့ပြီးအခုလိုဖွဲ့စည်းလိုက်တာဖြစ်ပါတယ်ခင်ဗျာ
ကိုဝင်းမဲမရှင်ဆက်လက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့တရုတ်ဆောင်အောင်ရဲထွေအသက်ခံရတဲ့အမှုကိုတရလိုဘက်ကကြည်အေးပေးလို့ဆိုပြီးအမှုရုပ်သိမ်းခဲ့တဲ့အပေါ်ဝေဖန်ချက်တွေထွက်ပေါ်လာပြီးနောက်ဒီအမှုကိုရုံးတင်ပြန်စစ်ဆေးဖို့တိုင်းဥပဒေရုံးကိုညွှန်ကြားထားတယ်လို့သမရယုံပြောခွင့်ရကပြောလိုက်ပါတယ်မြန်မာနိုင်ငံရဲ့တရားရေးစနစ်တင်းဆောင်းလာတဲ့အပေါ်နိုင်ငံတော်သမရဦးဝင်းမြင့်ကဝေဖန်သတိပေးပြီးတဲ့နောက်ပြည်ထောင်စုရှေ့နေချုပ်ရုံးကနေဒီအမှုကိုပြန်ကင်တွယ်လိုက်တာလည်းဖြစ်ပါတယ်။လက်ရှိတရားရေးစနစ်ဟာဘာကြောင့်အခုလိုအားနည်းချက်တွေဖြစ်နေရပါသလဲ။ VOA သတင်းတောက်အမတ်မေခစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်
။ပြီးခဲ့တဲ့ရက်ပိုင်းကသမရဦးဝင်းမြင့်ကပဲခူးနယ်ရန်ကုန်တိုင်းမှာအစိုးရအဖွဲ့တွေတရားရေးဝန်ထမ်းတွေနဲ့တွေ့ဆုံချင်းတရားစီရင်ရေးစနစ်ဟာတင်းဆောင်းပြိုလဲနေတဲ့အပေါ်သတိပေးပြီးတဲ့နောက်တရုတ်ဆောင်အောင်ရဲထွေအသက်ခံရတဲ့အမှုကိုတရားရုံးကအမှုရုပ်သိမ်းခဲ့တာကိုအခုလိုပြန်စစ်ဖို့လှုပ်လာတာဖြစ်ပါတယ်။အရှေ့ပိုင်းခရိုင်တရားရုံးကဆုံးဖြတ်ထားတဲ့ဒီအမှုကိုပြန်စစ်ဆေးပြီးတရားရုံးကိုပြန်တင်ဖို့ပြည်အောင်စုရှေ့နေချုပ်ရုံးကတိုင်းဒေသကြီးဥပဒေချုပ်ရုံးကိုညွှန်ကြားထားပြီးဒါကိုတိုင်းဒေသတရားလွှတ်တော်ဘက်ကလက်ခံမယ်ဆိုရင်အမှုကိုပြန်လည်စစ်ဆေးစီရင်မှာဖြစ်ပါတယ်။ပြစ်မှုကျူးလွန်ကြောင်းတန်တရာရှိသူတွေကိုပြန်လွတ်ပေးပြီးရဲ့နောက်ဒီလူတွေဟာနိုင်ငံတွင်းမှာမရှိတော့ဘူးလို့လည်းသတင်းတွေထွက်နေပါတယ်။ဒါပေမဲ့ဒါကိုတော့နိုင်ငံတကာရဲတပ်ဖွဲ့နဲ့ချိတ်ဆက်ပြီးပြန်လည်ခေါ်ဆောင်ကအမှုကိုရင်ဆိုင်သွားစေမယ်လို့တမရာယုံပြောရေးဆိုခွင့်ရှိသူဦးစော်ထေကဆိုပါတယ်။ဒီအမှုစီရင်မှုနဲ့ပတ်သက်လို့ဒီလိုအမိန့်ချခဲ့တဲ့တရားသူကြီးနဲ့လွတ်ဖို့အကြံပေးခဲ့တဲ့တိုင်းဥပဒေချုပ်တို့ကိုစစ်ဆေးအရေးယူပေးဖို့တောင်းဆိုမှုတွေရှိနေတဲ့အပေါ်ဦးစော်ထေကိုမေးမြန်းလာမှာတော့သူက
ဘာအသေးစိတ်တော့ကျွန်တော်တို့တက်ပြီးတော့စီစစ်နေ
ဒီလိုပြန်လဲစစ်ဆေးမှုနဲ့ပတ်သက်ပြီးတရားခံဘက်ကရှေ့နေဦးချစ်ကိုကိုကတော့အခုလိုတုံ့ပြန်ပြောဆိုသွားပါတယ
် procedure နဲ့မြင်လို့ procedure ဆိုတာဒီရာဇွတ်ချစ်ထုံးကြီးတစ်ခုလုံးရှိတယ်အဲ့ဒါဘာကြောင့်ဒီလိုလုပ်ရလဲဆိုတာ procedure နဲ့မမြင်တော့အများကြီးအဲ့ဒါဥပဒေရအယူခံပိုင်ခွင့်ခုခံပိုင်ခွင့်တရားစွပ်စွပ်ပိုင်ခွင့်ရှင်ဘာပဲငွေစားရှိပြီးသားပဲဖွဲ့စည်းပုံရ
ရှင်နေမြာကွန်ရက်ကတရားလွှတ်တော်ရှင်နေဦးကြည်မြင့်ကတော့အမှုဆုံးဖြတ်ချက်ကဘဝင်မကြစရာမတင်မကြဖြစ်နေတယ်ဆိုရင်အထက်ကနေပြန်လဲစစ်စစ်နိုင်တာကြောင့်အခုလှုပ်ဆောင်မှုကဥပဒေနဲ့ညီတယ်လို့ဆိုပါတယ်ဒီလိုပြန်စစ်ဖို့လုပ်တဲ့အပေါ်သူက
ရီကောခေါ်ပြီးတော့အမှုရဲခေါ်စစ်မယ်ဆိုရင်တော့ဒီအဲ့ဒီပထမစစ်တဲ့အရေးတွေကိုမဟုတ်ဘူးလေနောက်တစ်ဖွဲ့ပြောင်းပြီးတော့အမှုကိုပြန်လဲတည်ဆောက်ရမယ်တက်တေကန်ချက်တွေကိုပြန်ယူရမယ်အဲပြီးတော့ရင်ဥပဒေအရာရှိကိုလေအဲ့ဥပဒေအရာရှိကိုအကြမ်းမပေးခိုင်းတော့နောက်ဥပဒေအရာရှိနဲ့ပြောင်းပြီးရုံးပြောင်းပြီးတော့ဆက်ရမယ်ဒီအမှုကြီးကိုပဲပြက်နေတဲ့အမှုကြီးကိုပဲစူးဖာစစ်မယ်ဆိုရင်တော့အပြက်ကြီးကဆက်ပြက်သွားမှာနောက်ဆုံးလွတ်သွားမှာ
လက်ရှိနိုင်ငံတကာစစ်တမ်းတွေအရာမြမတရားစီရင်ရေးစနစ်ဟာအကျင့်ပြတ်ခြားဆားမှုဥပဒေလက်တလုံးကြားလှုပ်ဆောင်မှုနဲ့မှန်မှန်အမိန့်ချမှုတွေကြောင့်တရားဥပဒေတည်ရောက်မှုမရှိဆုံးနိုင်ငံတွေထဲမှာထိတ်တန့်အစ်စ်နိုင်ငံအဖြစ်ရပ်တည်နေရပါတယ်ဘလို့ကြောင့်ဒီလိုတွေရင်းရိုင်လာတယ်လဲဆိုတာနဲ့ပတ်သက်လို့ရှင့်နီဦးကြည်မြင့်ကတော့
အဲ့2008အခြေခံဥပဒေအရရဲတပ်ဖွဲ့ကြီးကစစ်တပ်အောက်မှာရှိတယ်ဘာမှလုပ်လို့မရဘူးသူတို့အရင်တိုင်းပဲတရားရေးရစစ်ဘုအောက်မှာရှိတယ်အရင်တိုင်းပဲငကူအကျင့်တိုင်းပဲသူတို့အိုက်တိုင်းသွားနေတယ်2008အောက်မှာပဲထိရောက်ခန့်တာလောက်တဲ့အပြစ်တွေကိုထိထိရောက်လုပ်မယ်လူမှန်နေရာမှန်နေထားနိုင်မယ်ဆိုရင်တော့နော်အခုဒေါန်ဆန်းစုကြည်အစိုးရလက်ထက်မှာလူမှန်နေရာမှန်နေမဟုတ်ဘူးတကယ်ကျွမ်းကျင်တဲ့လူတွေကနေရာမရတယ်အများကြီးပဲ။ဗျာတော့မပြောရဲမဆိုရဲမဝေဖန်ရဲတွေဖြစ်နေကြတယ်။အဲ့တော့ဟိုပိုးပူဆိုးလာတာတွေလေ
။ဒီဇယ်2008ဖွဲ့စည်းပုံကအုတ်ချုပ်သူကိုကာကွယ်ပေးထားတဲ့ဥပဒေတွေဖြစ်နေတာကြောင့်တရားရေးမှန်တိုင်းပြန်တဲဖို့ခက်ခဲပေမဲ့သမရကထိထိရောက်ရောက်ကင်တွယ်နိုင်မယ်ဆိုရင်တ တဲ့မဲ့လာနိုင်တယ်လို့ဆိုလာသူကတော့တရားလွတ်တော်ရှင်ဒီဦးသိန်းတန်းဦးပ
ါကျွန်တော်တို့2008ဖွဲ့စည်းပုံအတွင်းမှာလည်းလုတ်ကန်ဆွမ်းတယ်ရှိပါတယ်2008ဖွဲ့စည်းပုံပြင်ဖို့ဆိုတာတော့ဒီလွတ်တော်ရဲ့ပြင်ဖို့ဆိုတာမြန်မာပြည်ရဲ့အာရစင်နဲ့လူပြည်ရဲ့အာရစင်ဖြစ်လို့ကျွန်တော်တို့အများကြီးကျူးပန်းအားထုတ်ကြအောင်ပါတော့အဲ့ဒီမှာထိုင်ကြည့်နေတယ်မလို့ပါဘူးဘာလို့ဆိုတော့ဥမာ58ရာနိုင်ငံတော်သမရနိုင်ငံသားရင်းရဲ့အကြီးအကဲဒီဖြစ်ဒီပုဂ္ဂိုလ်ဖြစ်တယ်နောက်ပုမာ199ကကြီးကသူက head of the staff နော်အဖွဲ့အစည်းမှာဝန်ထမ်းအဖွဲ့အစည်းအားလုံးရဲ့အကြီးအကဲကသူပဲအဲ့လိုဖြစ်တဲ့အတွက်တရားစီဒီလေးကြီးအကုန်လုံးရဲ့သူအကြီးအကဲကသူပါပဲကျန်တာသူ့လက်အောက်ကပဲအဲ့တော့ဒီဖွဲ့စည်းဝင်ချေအောင်လေးရာကာကွယ်ရေးဦးစီးချုပ်ကဌာနသုံးခုကိုအပြည့်အစုံတင်သွင်းခွင့်ပဲရှိတာသူအုပ်ချုပ်ရမယ်လို့မပါပါဘူ
းပြီးခဲ့တဲ့ရက်ပိုင်းကသမရဦးဝင်းမြင့်ကတရားရေးမှန်တိုင်းပြန်လည်တက်မှတ်ဖို့အတွက်တာဝန်ယူမှုတာဝန်ခံမှုအစဉ်အဆက်လှုပ်သွားကြဖို့တိုက်တွန်းခဲ့ပေမဲ့အဲ့ဒီအတိုင်းလှုပ်တာမျိုးမရှိရင်ဘလို့အရေးယူဆောင်ရွက်မလဲဆိုတဲ့နီလန်းကိုအတိအကျမပြောသွားတာကြောင့်ထိရောက်တဲ့တတိပေးမှုဖြစ်ပါမလားလို့မေးခွန်းတွေထုတ်နေတာတွေလည်းရှိနေပါတယ်ရှင်
မမေခသတင်းပေးပို့ထားပါတာထားတာပါဆက်လက်ပြီးတော့တစ်တောပြုံးတိမှုတွေရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာတစ်တောပြန်လည်ထိန်းသိမ်းရေးလုပ်ငန်းတွေဘယ်လိုဆောင်ရွက်နေကြပါသလဲဆိုတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးချင်ပါတယ်တစ်တောပြုံးတိတာကြောင့်လေထုထဲမှာကာဗွန်ဒိုင်အောက်ဆိုက်တန်းငွေပိုများလာတဲ့အတွက်လေထုထဲကာဗွန်ဒိုင်အောက်ဆိုက်ပမာဏလျှော့ချရေးအစီအစဉ်တွေကိုမြန်မာအစိုးရတာဝန်ရှိသူတွေအနေနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေပါတယ်တစ်တောပြုံးတိမှုတွေတိုးလာတဲ့မြန်မာနိုင်ငံအတွက်တော့ဒါဟာတစ်တောပြန်ထိန်းသိမ်းရေးလုပ်ငန်းတရဖြစ်လာလိမ့်မယ်လို့ဆိုပါရယ်ဒီအကြောင်းမေးမြန်းစုံစမ်းချက်ကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါရယ
်မြန်မာနိုင်ငံမှာတိတ်အလိုကျွန်ထုတ်လုပ်တာကြီးကြောင့်ကမ္ဘာမှာတစ်တောပြုံးတိမှုများဆုံးနိုင်ငံတွေထဲကတတိယအဆင့်အနေနဲ့ရပ်တည်နေပါရယ်ဒါကြောင့်လည်းမြန်မာတာဝန်ရှိသူတွေဘက်ကဒီလိုတစ်တောပြုံးတိမှုတွေရပ်တန့်အောင်နိုင်ငံတကာနဲ့စီမံကိန်းချပူးပေါင်းဆောင်ရွက်နေရလို့ဆိုပါရယ်တစ်တောပြုံးတိမှုကြောင့်ကာဗွန်ဓာတ်ငွေ၄ဒူတဲများလာတာကိုပြန်လျှော့ချပေးမယ် Red Plus လို့ခေါ်တဲ့အစီအစဉ်ကိုစတင်ဆောင်ရွက်နေရဖြစ်ပါတယ်။ဒီအစီအစဉ်အတွက်လမ်းမမြေပုံတရက်ကို2013ထဲမှာပြင်ဆင်ရေးဆွဲခဲ့ပြီးအဲ့ဒီလုပ်ငန်းအဆင့်တိုင်းမှာနိုင်ငံတကာအဖွဲ့အစည်းတွေကကူညီပံ့ပိုးနေရလို့သိရပါတယ်။အဲ့ဒီလမ်းမမြေပုံရဲ့လုပ်ငန်းစဉ်6ခုမှာ၄ဒူတဲကာဗွန်ထုတ်လွှတ်တဲ့ပမာဏလျှော့ချမှုကိုအဓိကထောက်ကူပြုတဲ့မြို့သားအဆင့်မဟာဗျူဟာရေးဆွဲတဲ့အပိုင်းပါဝင်ပြီးတဘာဝနဲ့တယန်ဇာတာပဝင်းချင်းထိန်းသိမ်းရေးဝန်ကြီးဌာနအောက်ကတတော်ဦးစီးဌာနသားမကအခြားဆက်ဆက်ဌာနတွေပူးပေါင်းပါဝင်လာရင်တွန်းအားတရဖြစ်နိုင်တယ်လို့ဆိုပါရယ် Red Plus မြန်မာရဲ့အစီအစဉ်ညှိနှိုင်းမှုဒေါခင်နှင်းမြင့်က Red Plus လုပ်ငန်းစဉ်နဲ့ပတ်သက်ပြီးအခုလိုပြောပါရယ
်ကျမတို့ဒီ UNMAP program လောလောဆယ် UNMAP program အနေနဲ့ကတော့ကျမတို့ဒီမြန်မာနိုင်ငံရဲ့ဒီ ID အဆင့်မြင့်ချင်မှုအဆင့်ပေါ့နော်အဲ့အဆင့်ကိုပဲအဆင့်တစ်ပေါ့နော်အဆင့်တစ်ကိုပဲကျမတို့ကကူညီပေးဖို့လောလောဆယ်ကျမတို့ program အနေနဲ့ရှိပါတယ်နောက်ပိုင်းဒီ strategy implementation ကိုရောက်သွားရင်ခါကျရင်ကျမတို့ဒီ UL agency သုံးခုလုံးပေါ့နော်ကျမတို့တက်နိုင်တဲ့ဘက်ကနေပြီးတော့ဒီ resource တွေ mobilize တုတ်ပြီးတော့ပေါ့နော်ထဲဝင်ဖို့ဒီ project တွေပေါ့နော်ဒီ implementation အတွက်ပူးပေါင်းပါဝင်တဲ့အစီအစဉ်တွေတော့အများကြီးရှိရပေါ့နော်ဒီ UNREP program အနေနဲ့ကတော့လောလောဆယ် program အနေနဲ့ကကျမတို့ကဒီ ascent မှာပဲပေါ့နော် readiness stage မှာပဲအကူအညီပေးဖို့ရှိပါတယ်ဒီတော့ဆီမှာအုပ်ချုပ်လုပ်ကိုင်မှုနဲ့ပတ်သက်ပြီးတော့လည်းကျမတို့ဒီမှာလက်ရှိရန်တရားတွေရှိနေပြီးသားပေါ့နော်အဲရှိနေတဲ့ဟာတွေကိုပဲကျမတို့ကပုံမခိုင်မအောင်လုပ်ပြီးတော့နော်ပုံမပြီးတော့ operationalize ဖြစ်အောင်ပေါ့နော်ကျမတို့က strategy ဖြစ်အောင်ကျမတို့လုပ်ဖို့စဉ်းစားထားပါတယ်ဟုတ
်ပြီးတော့ Red Plus ကိုအကောင့်တွေဖော်မယ်ဆိုရင်တစ်တော်တွေနဲ့ဇီဝမျိုးကွဲတွေရဲ့အရေးသွေးတိုးတက်လာမှာဖြစ်တယ်လို့ဒေတာကန်ဒီရဲ့အသက်မိုးဝမ်းကြောင်းကိုလည်းကူညီထောက်ပံ့ပေးနိုင်တဲ့လုံထုံးလုံးဤတစ်ခုဖြစ်တယ်လို့တစ်တော်သုတေသနဌာနနေပြည်တော်ရဲ့ညွှန်ကြားရေးမှူးလည်းဖြစ် Red Plus ရဲ့နိုင်ငံအဆင့်တွဲဘက်တောင်းခံလည်းဖြစ်တဲ့ဒေါက်တာတောင်းနိုင်ဦးကပြောပါတယ
် Red Plus ကတော့နံပါတ်1ကကျွန်တော်က National Level သွားတာ ਉਹ နော် National Level သွားတာဖြစ်တဲ့အတွက်ကျွန်တော်တို့ရဲ့ခုနကတစ်တော်စီမံအုပ်ချုပ်မှုတွေကိုကောင်းလာအောင်နောက်တစ်တော်စီမံအုပ်ချုပ်မှုတွေကကောင်းလာမှုကတဆင့်ပေါ့ရာသီဥတုပြောင်းလဲမှုဆက်ချရေးလုပ်ငန်းတွေကိုထိရောက်စေဖို့အတွက်အဓိကရည်ရတာပေါ့နော်တစ်ဆက်တည်းမှာပဲအကျိုးကျေးဇူးလို့ပြောရင်တစ်တော်နဲ့နယ်ပြီးတော့မှကျွန်တော်တို့က ecosystem service တွေဖြစ်တဲ့ဒါမှမဟုတ် non carbon benefit လို့ခေါ်တဲ့ကျွန်တော်ဇီဝမျိုးစုံမျိုးကွဲထိန်းသိမ်းရေးတို့ယူရီနဲ့ထိန်းသိမ်းရေးတို့မြေကြီးကထိန်းသိမ်းရေးတို့ကျေလက်ဒေတာပြင်ပမှုအဲ့ဒါတွေပါကျွန်တော်တို့ကအကျိုးကျေးဇူးကိုရရှိပြောင်းမှန်းပါတယ်ဗျာ
တတော်ပြုံးတိမှုကနာဂတ်ကဘာကိုချိန်ချောက်လာနေရပါမြန်မာနိုင်ငံမှာတတော်ပြုံးတိရတာကစီးပွားပြည့်အလုံးချုံတစ်ခုတ်လဲရာတတော်လို့တဲ့နီးစနဲ့လွဲမှားတာစိုက်ပျိုးမြေတိုးချဲ့တာမြို့သစ်ပေါ်တာနဲ့တော်မီလောင်လာတွေကြောင့်ဖြစ်ရတာပါပြည်တွင်းလောင်လာတုံးဆွဲမှုရဲ့80ရာခိုင်နှုန်းကျော်ကထိန်းတဲ့မိတွေပါဒါကအရှနိုင်ငံတွေမှာအမြင့်ဆုံးတွန်းလို့ဆိုပါတယ်နိုင်ငံတကာအပူပိုင်းတတော်ဖွဲ့စည်းတစ်ခုဖြစ်တဲ့ ITTO ပြောတာကတော့မြန်မာနိုင်ငံဟာ2015ထဲမှာတစ်လုံးပေါင်းကုဗမီတာ6တန်းလောက်ထုတ်သုံးခဲ့တယ်လို့ဆိုပါတယ် မြန်မာဘာဝင်ဒေတာတွေမှာအခုလိုမစင်မချင်းတစ်ထုတ်လုပ်တာတွေကြောင့်ကမ္ဘာတက်တော်ဖုံးနှံမှုရဲ့ဆရာကိုင်းတုံးရှိရဲ့အာရှမိုးတက်တော်တွေဟာလင်မြန်းနဲ့နှုံနဲ့ပြုံးတည်နေရလို့သိရပါဗျ။မြန်မာထိုင်း၊ဗီယက်နမ်၊မလေးရှား၊အင်ဒိုနီးရှားနဲ့ပေါပူဝါနယူဂီနီနိုင်ငံတွေမှာမိုးတက်တော်40ရာခိုင်နှုန်းလောက်ပျက်စီးသွားပြီးကာဗွန်ထုတ်လုပ်မှုပမာဏလည်းများလာပါဗျ။ဒါကြောင့်တက်တော်ပြုံးတည်မှုကြောင့်လေထုတဲ့ကာဗွန်ဓာတ်ငွေ့ပမာဏများလာတာကိုပြန်လျှော့ချဖို့အစီအစဉ်တွေကိုမြန်မာအပါဝင်ဒေတာတွေနိုင်ငံတွေမှာပြင်ဆင်ဆောင်ရွက်လာခဲ့ရတာဖြစ်ပါတယ်
။ကိုစော်ထက်သတင်းပေးပို့ထားတာပါ။တော်တာရှင်တို့အခုနားဆင်နေကြရတာကတနင်္လာနေ့ညပိုင်း VOA မြန်မာဘာသာရဲ့အစီအစဉ်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုပထမပိုင်းနာယူဝဲအတွက်နောက်ဆုံးနားဆင်ရမယ့်သတင်းလွှာမှာတော့ရေကြီးရေရှမ်းနာရီဖြစ်ပေါ်နေတဲ့မွန်ကရင်ပဲခူးရွှေကျင်မတောက်တို့ရဲ့မြစ်ရေဟာပြန်လည်ကျဆင်းနေပြီးရပ်ပိုင်းအတွင်းစိုးရိမ်ရေမှတ်အောက်ကိုပြန်လည်ကျဆင်းသွားမယ်လို့တာဝန်ရှိသူတွေကဆိုပါတယ်။တိုင်းနယ်ပြည်နယ်၅ခုမှာရေကြီးရေရှမ်းမှုတွေစိုးစိုးဝါးဝါဖြစ်နေတဲ့အပေါ်စိုးရိမ်မှုတွေရှိနေကြပေမဲ့လို့ကြိုတင်ပြင်ဆင်မှုတွေကြောင့်ပျက်စီးဆုံးရှုံးမှုတွေနေခဲ့တယ်လို့ BNDA စီမံခန့်ခွဲမှုဆိုင်ရာတာဝန်ရှိသူတို့က VOE ကိုပြောပါတယ် VOE မြန်မာပိုင်းသတင်းတော့ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ
်ဇူလိုင်20ရက်ကစတင်ပြီးတော့မိုးကြိမ်များပြီးမွန်ပြည်နယ်ကရင်ပြည်နယ်ပဲခူးတိုင်းတို့ကမြစ်တွေမှာစိုးရိမ်ရေမထက်ကျော်လွန်ပြီးရေကြီးရေရှမ်းနာတွေဖြစ်ပေါ်ခဲ့ပါတယ်ကင်ပီနယ်ဖန်မြို့မှာတော့ရေမှတ်ဟာ53နှစ်တွင်စံချိန်တင်မြင့်တက်ခဲ့ပြီးရေပေးသင့်ပြည်သူ1000ကျော်တိရှိခဲ့ပါတယ်။လက်ရှိမှာတော့မိုးချိန်ရောနေသွားပြီးလာပြည့်ကျော်ရက်ကျော်လွန်သွားတဲ့အတွက်ရေပြန်ကျနေပြီးရပ်ပိုင်းတွင်စိုးရိမ်ရေမှတ်အောက်ကိုပြန်လည်ကျဆင်းမယ်လို့မိုးလေဝသနှင့်ဇလားဗီဒာညွှန်ကြားမှုဦးစီးဌာနကလက်ထောက်ညွှန်ကြားရေးမှူးဦးဝင်းမော်ကခုလိုပြောပါတယ
်။လက်ရှိမြေအခြေအနေကကျွန်တော်တို့မက်ထောက်တို့ပါလို့ဆိုဆိုရင်မက်ထက်မှ6ပေရှိတော့တယ်ဆရာရယ်နော်။လက်ရှိတော့ကျွန်တော်အကြထွန်းဖြစ်နေတယ်ပေါ့နော်။အကြထွန်းနဲ့မိုးကလည်းပါသွားတဲ့အနေထားလည်းရှိတယ်။ကျွန်တော်တို့တိုက်ရေပေါ့နော်။ဒီလိုကျွန်တော်တို့လက်ပေးရေရက်ဖြစ်တဲ့ဆိုကျွန်တော်တို့ကပင်လေရေရက်လည်းခံနေတယ်သူတို့ကပင်လေတဲ့ထွက်လို့မရဘူးအနေထားလည်းရှိတာပေါ့နော်။ပင်လေရေထွက်လို့မရအခုတော့ကျွန်တော်တို့လက်ပေးကောင်းရေလည်းကျွန်တော်တို့ကကျော်သွားပြီဒါဆန်းသုံးရက်ကျော်ကောင်းကြီးကျော်သွားတဲ့တကြတဲ့ရေရတဖြည်းဖြည်းနဲ့ပင်လေရေရပြန်ဆင်းသွားတဲ့ကြတဲ့ရေရအခုလေးလေးကြနေပြီပေါ့နော်မရဆို6ပြူလောက်ရှိတယ်ကျွန်တော်နောက်နှစ်ရက်တွင်မှနှစ်ပြီလောက်တော့ကြဆင်းနိုင်တယ်ပေါ့ခင်ဗျာနောက်နှစ်ရက်တွင်အကုန်လုံးစိုးရိမ်မဲ့အောက်ကိုရကျသွားနိုင်ပါလေကြတဲ့စခန်းတော့ကြမယ်ပေါ့ကြမယ်ဆိုရင်မဲ့အထက်မှာရှိမဲ့စခန်းတွေလည်းရှိသေးတယ်အဲ့တော့နှစ်ပြီလောက်ကြမယ်ဆိုရှိတာ6ပြူလောက်ရှိတယ်တပြီလောက်ကြမယ်ဆို4ပြူလောက်တော့ကျန်အောင်မယ်တဖြည်းဖြည်းနဲ့တော့ကျသွားမှာပေါ့နော်အဲ့လိုရှိပါလေကြာ
မွန်ပြည်နယ်နဲ့ကရင်ပြည်နယ်မှာတော့ရေကြီးရေရှမ်းမှုတန်းကိုအဆိုးဝါးဆုံးခံနေရပြီးလမ်းမဆက်သွယ်ရေးတွေပါပြတ်တောက်ခဲ့ရပါတယ်။အခုခါမှာတော့ရေပြန်လည်ကျဆင်းနေလို့ကားကြီးတွေကဖြတ်တန်းသွားလာခွင့်ပြုထားပါတယ်။လက်ရှိချိန်ထိရေဘေးကြောင့်လူသသိန်းကျော်ရေဘေးတင့်နေပြီးဒေသခံရှိဦးတေဆုံးပြီးကယ်ဆယ်ရေးလုပ်ငန်းဆောင်ရွက်တဲ့တပ်မတော်သား၃ဦးအသက်တေဆုံးခဲ့ပါတယ်။ဒါပေမဲ့လည်းအခုနှစ်ရေဘေးဟာကြိုတင်ပြင်ဆင်မှုတွေပြုလုပ်ခဲ့လို့အရင်နှစ်တွေကထက်ပျက်စီးဆုံးရှုံးမှုနည်းခဲ့တယ်လို့ဘေးအန္တရာယ်စီမံခန့်ခွဲမှုဦးစီးဌာနကညွှန်ကြားရေးမှူးဒေါက်တာမင်းသိန်းကအခုလိုပြောပါရစေ
။ရေဘေးကတော့ကမပြူတော်မျိုးဆိုရင်ရေဒီအိနေဒါလုံးလိုက်ပါလိုက်ကိစ္စရှိတယ်။ခုတစ်ခေါက်ရေဘေးမှာတော့အဲ့လိုမျိုးအိနေအလုံးလိုက်ပါသွားတဲ့ဒီမြေစီကျုံမဖို့ခွင့်နဲ့တည်ငြိအပြည်တက်လာပြီးတော့မှသွားတဲ့ဘေးမှုပူဖြစ်တဲ့အခါမှာလက်ရှိဆိုကျွန်တော်တို့ဥယင်ပျက်စီးဆုံးရှုံးမှုရေတွက်ကဒါတော်တော်လေးနေတာကိုတွေ့ရပါတယ်ခင်ဗျ။အဲ့တော့ဒီရေရှိဒီရေမှာတော့ဒီဇန်နဝါရီဇူလိုင်မှာပိုးရင်ပျက်စီးဆုံးရှုံးမှုတိတ်မတွေ့ရဘူးခုနလိုရေတက်တယ်ရေတက်လို့နေရာရွှေ့ရတယ်ကျူရင်းပြောင်းရွှေ့မှုလုပ်ကြတယ်ဒီအပိုင်းလေးတွေပဲအဖြစ်များတာကိုတော့ကျွန်တော်တို့တွေ့ရပါတယ်ရင်းနှစ်တွေတွေ့ကြရင်ကျွန်တော်တို့ကျူရင်းပြင်ဆင်မှုတွေလုပ်ကြတယ် community awareness ကိုလုပ်ပြီးတော့မှကျွန်တော်ဦးစီးဌာနကလည်းလိုအပ်တဲ့ပေါင်းစပ်ညီနိုင်မှုတွေလုပ်နိုင်တာတွေလုပ်ပြီးတယ်လုပ်ပြီးတဲ့အခါမှာပျက်စီးဆုံးရှုံးမှုတွေကရင်းနှစ်ဆိုင်အောင်နည်းနည်းလေးလျော့တယ်လို့ကျွန်တော်တို့စဉ်းစားရတွေ့ရပါတယ်
လက်ရှိချိန်မှာလူမှုအနှံကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးဌာနပြင်တပ်မတော်သားရဲနဲ့လူမှုကွန်ရက်အသင်းဖွဲ့တွေကပူးပေါင်းပြီးတော့ကွန်ကြီးကယ်ဆယ်ရေးတွေပြုလုပ်ပေးနေပါတယ်။ဒါအပြင်မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကမိုးလေဝသသတင်းတွေကိုအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပြီးသတိပေးချက်တွေထုတ်ပြန်ပေးနေပါတယ်ခင်ဗျာ
။ကိုထက်အောင်ခက်သတင်းပေးပို့ထားတာပါ။ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာရိုက်ကနေတဆင့်ဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ်855ဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အခုထုတ်လွှင့်နေတဲ့တနင်္လာနေ့ညပိုင်း VOA အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25ကီလိုဟတ်15453ညလိုင်းဒိုမီတာ32ကီလိုဟတ်11803ညလိုင်းဒိုမီတာ58ကီလိုဟတ်9335နဲ့လိုင်းလက်မီတာ190ကီလိုဟတ်15905တို့ကနေပြီးထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုည10နာရီအထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေတွင်သူယုံကြည်ရာကဏ္ဍမှာတော့
ကိုယ့်ကိုယ်ကိုယ်တောင်မှစိတ်တိုင်းမကြရတာလीနော်။သူများတွေကိုစိတ်တိုင်းကြဖို့သူများအမြင်နဲ့ကိုယ့်အမြင်နဲ့တူဖို့ဆိုတဲ့ကိစ္စကတော့အင်မတန်မှမလွယ်ကူတဲ့ကိစ္စပေါ့
မိထီလာမျိုးကမတ်မီရီဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးမှာပါအခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်မြန်မာကျပ်ငွေနဲ့အမေရိကန်ဒေါ်လာငွေလဲလှယ်နှုန်းဟာဇူလိုင်လကုန်ပိုင်းမှာအမြင့်ဆုံးအဆင့်ကိုရောက်သွားခဲ့တာကြောင့်မြန်မာစီးပွားရေးကိုအနီးကပ်ဆောင်ကြည့်နေသူတွေအကြားစိုးရိမ်စရာဖြစ်လာခဲ့ပါတယ်တခြားနိုင်ငံတွေနဲ့မတူဘဲငွေလဲနှုန်းအတက်အကျကျန်းနေတဲ့လက်ရှိအခြေအနေမျိုးမှာအစိုးရရဲ့ဂျားဝင်ဆောင်ရွက်ဖို့လိုအပ်ကြောင်းဘဏ်လုပ်ငန်းရှင်တချို့ကထောက်ပြကြပါတယ်။လက်တလောမြင့်တက်နေတဲ့ဒေါ်လာငွေလဲလှယ်နှုန်းအခြေအနေကြောင့်ယခင်ဗဟိုဘဏ်ဒုဥက္ကဋ္ဌဦးတန်းလွင်ကိုဆက်သွယ်မေးမြန်းပြီးအခုသတင်းတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ပြပေးထားပါရဲ့ရှင်။
လက်ရှိဖြစ်ပေါ်နေတဲ့ကမ္ဘာစစ်ပွားရေးအခြေအနေအရဒေါ်လာငွေလဲနှုန်းမြင့်တာဟာမြန်မာတနိုင်ငံနဲ့တော့မဟုတ်ပါဘူး။ဒါပေမဲ့မြန်မာနိုင်ငံမှာအခုလိုငွေလဲနှုန်းတက်တာဟာဈေးကစားတဲ့သူတွေကြောင့်ဖြစ်နိုင်တယ်လို့ရခိုင်ဗဟိုဘဏ်ဒုတိယဥက္ကဋ္ဌဟောင်းဦးတန်းလွင်ကသုံးသပ်ပါတယ်
။စားနိုင်အောင်လည်းတက်တော့တက်တာပဲ။ဒါပေမဲ့ဟိုသူတို့တက်တာတဲ့ဒီမှာပိုတက်တယ်ဆိုရင်အတိတ်ပဲတော့ဟိုပေါ့ဈေးကစားမှုဖြစ်နေတာပေါ့။ဟုတ်တယ်မလား
။ဟုတ်ကဲ့။
ဟိုအပြင်အမြဲတစေအဲ့လိုပဲကောလာလေးလွင်လွင်ပြီးတော့မှဈေးကစားကြတာများတယ်။ဒီလည်းတော့အခြေခံသဘောတရားပါလို့ဆိုတော့သူကတော့တာမန်ကြည့်ရင်တော့ဒါ supply and demand ပေါ့ဟုတ်မလား supply and demand ဆိုတာမြန်မာပြည်ကလည်းအရင်နဲ့စာပုဂ္ဂိုလ်ကနည်းနည်းဟိုတိတ်ပြီးတော့အလုပ်မဖြစ်တာဟုတ်မလားနောက်ရွက်ွေပေါ့လေအဓိကရွက်ွေဘိုင်းမှာတော့ခုနပြောတဲ့ tourist ကမလာကြတော့အဲဒီ tourist ကရတဲ့ကိစ္စလည်းရော့သွားရှိတယ်အဲ့ဒါလည်းတစ်ပိုင်းပေါ့လေနောက် FDI ကကျလောက်ဝင်လာတော့အဲ့ဒီမှာလည်းသူနဲ့ဆက်ဆက်ပြီးတော့မှဒီခုနဒေါ်လာအင်ကမ်မှာဒါနေတော့ပြောင်းတယ်အဲတစ်ဖက်ကလည်းပြည်ပေါ်ကလည်းသူအထိုက်လျောက်ကားလည်းဟိုလည်းရှိနေအောင်ဓမ္မရှိနေတော့အဲ့ဒီမှာသူကဝါချင်းနဲ့သူကသဘောပေါက်တော့အဲ့မှာဝင်ဖြစ်သွားတော့ဒေါ်လာဈေးတက်လာအဲ့လိုဖြစ်တာဆက်မတန်ဈေးတက်လာပ
ါအခုလိုငွေလဲနှုန်းရုတ်တရက်တိတိသာသာထိုးတက်သွားခြင်းရဲ့တစ်ဖက်မှာတက်တုံးကလိုပဲအကြလဲကြားနိုင်တဲ့အလားအလာရှိတာကြောင့်ဒါကိုသတိထားဖို့လိုမယ်လို့ဦးတန်းလွင်ကသတိပေးပါတယ
်ဈေးကစားတာကကြောက်စရာကောင်းတာတကယ်လို့တက်ထိုက်တဲ့ဥမာဒေါ်လာကနည်းနည်းတမိုးမြင့်လာတယ်တခြားနိုင်ငံကလည်းလိုရမြင့်နေတာဆိုရင်တော့တက်ထိုက်တဲ့အခြေအနေတက်ကိုပိုတက်တယ်ဆိုရင်တော့အဲတခါဒီကစားကတန်ကျင်ရှိတာတော့ပြုတ်ကြဖို့ရှိတယ်နော်ဥမာအတက်ကျရင်လည်းအကျကျတယ်ဆိုရင်ဟိုသဘောတရားလည်းဟိုအရင်တော့အတိတ်ကြုံရှိခဲ့ပြီနော်အဲ့ဒါလည်းနည်းနည်းတော့ရှိတယ်အဲ့ဒါလေးကတော့ကောင်းတဲ့လက္ခဏာလားမဟုတ်ဘူးတက်လိုက်ကျလိုက်တက်ကျလိုက်ဆိုတာလေးကနော်မကောင်းအမားလေးလေးနှုံးကတော့သူ့သဘောတရားကတော့ဒါတက်တဲ့နဲ့တက်မယ်ကျလိုက်ကျမယ်ဆိုတော့ဒါတော့အမျိုးစီရှိတာပဲဒီလက်နိုင်ငံမှာတော့တက်ရင်လည်းဖြည်းချင်းတက်တယ်ကျရင်လည်းဖြည်းချင်းကျတာပေါ့ဗျာအဲ့ဒါမြန်မာကျတော့တခါဟိုတက်လိုက်နဲ့ထောင်းနဲ့ထောင်းနဲ့အပေါ်ကြီးရောက်သွားနော်ပြီးတော့သူ့ကျရင်လည်းဟာတခါတော့အောက်ထိပြုတ်ကျအဲ့ဒါတော့မကောင်
းငွေလဲနှုံးမြင့်တက်ခြင်းရဲ့နောက်ဆက်တွဲအကျိုးဆက်အဖြစ်တွင်းကုံပေါ်မိခိုအားထားရတဲ့မြန်မာနိုင်ငံအတွက်ကြီးမားတဲ့ရိုက်ခတ်မှုတွေဖြစ်ပေါ်စေနိုင်ပါတယ
်။အချိန်ကြာရင်တော့လေဒါသူ့ lag factor ရှိတော့ပေါ့ချက်ချင်းလည်းရင်းတော့မဟုတ်ဒီတိုင်အောင်တော့မှဟိုကတွင်းကုံအနေနဲ့ဟိုဟိုဆိုတော့ဟုတ်လားဟိုရင်းနှီးစည်းတုံးတွေတက်လာမယ်နော်။အဲ့ဒီကတစ်ချက်တခါခုနအာဒီတော်တဲ့ပေါ့တော်လာစိတ်တွေတက်မှာပေါ့နော်။ကိုပစ္စည်းတော်လာစိတ်တက်ရင် ကိုပြီးစီးလာစီးတက်မှာဆိုတော့ဟိုသဘောတရားတော့ရှိမှာပဲဟုတ်လားမလားနော်ဒါပေမဲ့တခုဒီမှာကခက်တာကယူဆမားနေတာတခုအရင်ဆိုးရလက်ထဲရောအခုဆိုးရလက်ထဲရောဘာတွေယူဆတခုမားနေလဲဆိုတော့ဘာဒါဒီဒေါ်လာစီးတက်တာကြာလာတာတော့ဒါ market ရဲ့ဟိုယူဆပေါ့ဈေးကွက်ရဲ့သဘောတရားအရပဲသူကလည်းဒီဒီမန်းရှိရင်တက်မယ်ဟလားဒီမန်းရှိရင်ချာမယ် supply လျှလာရင်ကြာမယ် supply နဲ့ဒါပြန်တက်မယ်ဆိုရဲသဘောတရားကိုပြောလက်ခံတာဈေးကစီးပွားရှင်နေပုံလေးအဲ့တော့သူတို့ကတခုပြောက်နေတာက the role of the government ဆိုတာဟာဒီလိုအဲကိစ္စတွေမှာအစိုးရရဲ့ဟိုတောင်းဝန်နော်အစိုးရရဲ့ဟိုအခန့်ကဏ္ဍလည်းရေးကြည့်ရဆိုတာလေတော့နည်းနည်းမိတယ်ဝင်ရတယ်ဟလားဟိုသဘောတရားရင့်ကျက်တဲ့ဒီ market economy ကရင့်ကျက်တဲ့အတိုင်းတော်များဒီလိုသဘောမထားဘူ
းဒါကြောင့်အခုလိုဈေးကွက်အတွင်မတည်ငြိမ်မှုတွေဖြစ်ပေါ်နေတဲ့အချိန်ငွေလဲနှုန်းတွေအတက်အကျကျတဲ့အချိန်မျိုးမှာဗဟိုဘဏ်ရဲ့ကြားဝင်ဆောင်ရွက်မှုလိုအပ်တယ်လို့လည်းဦးတန်းလွင်ကပြောပါတယ
်ဒီခုနဈေးကွက်မှာဗဟိုဘဏ်အနေတခါနည်းနည်းလေးဟိုနည်းနည်းလှုပ်ရှားဖို့လိုတာပေါ့ဈေးကွက်မှာဟာကသူကလိုတက်နေပြီဆိုရင်ဘာကြောင့်တက်လဲကျလဲဒါမျိုးတွေပေါ့နော်အကုန်လုံးကသူကစဉ်းကြားလေ့လာပြီးတော့မှဒါအရေးဆောင်ဖို့လိုတာပေါ့ဟာဒါကဒါတကယ်ဟိုရင်းဖြစ်တာလားဒီကဓမ္မကြောင့်ဖြစ်တာလားဒါ supply ကြောင့်ဖြစ်တာလားအဲဒါဆိုလိုက်တမလဲဘုပ္ပနဲ့ခုနပြောရဲဟာလားဒီဈေးကြတာကြောင့်ဖြစ်တာလားဒါသူ့အတူတူကြာ analyze လုပ်ပြီးတော့မှာဒါအရေးယူဆောင်တင်တာမဟုတ်တော့မလားအဲသူကအခုငြိမ်နေလို့ရှိရင်တော့လဲဒါ market ကတော့သူကြီးစိုးသွားမှာပဲအဲ့တော့မလားသူကမတ်တုတ်ထိနိုင်မှာမဟုတ်ဘူးဘူပါရဲ့တာဝန်လဲဒီကိစ္စမျိုးမှာရေးကြည့်တာဒီအစိုးရတာဝန်လဲရေးကြည့်ရတယ်အဲ့တော့ပြောပြတော့တိကျတော့ဟိုပြည်ဦးနဲ့တော့အပွန်ကြီးပေါ့နော်လက်ပွန်ကြီးတကတိကျကြည့်ပြီးတော့စီးပွားရေးမှာဘာဖြစ်တယ်လဲဟလာကုနာလို adjustment ဆိုရဲဟလာဘာလုပ်တင်လဲနော်ဒါလေးပေါ့နော်ဟိုဖြည့်ရှုံးမှုတွေဘာတွေအားရှိတင်လုပ်တွတ်တင်လားဘာလားညာလားဆိုဒါလေးကိုလုံးဝတော့ဆက်ဆက်နေတယ်လေဒါစဉ်းစားဖို့လိုတဲ့ချက်တွေပ
ါဒါပေမဲ့လက်ရှိအချိန်ထိဗဟိုဘဏ်တာဝန်ရှိသူတွေအပါအဝင်ဘန္ဒာယီဝန်ကြီးဌာနရဲ့ကြားဝင်ဆောင်ရွက်မှုတွေကိုမတွေ့ရသေးပါဘူးဒါကြောင့်တာဝန်ရှိသူတွေရဲ့လုံနိုင်ကန်နိုင်စွမ်းအရေးအချင်းကိုမေးခွန်းထုတ်เสียဖြစ်လာနေတာပ
ါဒါဟိုရှင်းရှင်းလေးလေးဘလို့တော့မကင်တတ်တာအဓိကပဲအမလို့တော့မကင်တော့သူကလည်း market မှာဟလာပြောနိုင်ဆိုနိုင်တဲ့အရာမဖြစ်လာဘူးဖြစ်လာတာပေါ့အမပြောချင်တော့ဘူးဟလာပြောရင်လည်းမသွားမလားဆိုရဲဘယ်လိုဖြစ်တယ်နောက်တစ်ချက်ကလည်းပါလဲဆိုတော့အစိုးရမှာလည်းတခုရှိတာကသူတို့လည်းစိုးရိမ်နေတော့ရှိကြတယ်အတွေ့အလူလည်းတိတ်တော့ပြစ်တယ်လို့မရဘူးဒါပါလဲဆိုတော့တစ်ဖက်ကလည်းဟိုမှာကျွန်တော်တို့အင်္ဂလိပ်စေတွေကပြန်တန်းတဲ့ official secret act ရှိရလေအဲ့ဒါနဲ့ကဖန်တန်တဲ့ဒုက္ခပဲဆိုတော့တချို့လည်း silent ပေါ့ဗျာတော့တောင်းကြီးကလည်းမပြောတော့ဘူးအဲ့ဒါဘလို့ရှိမဆိုပပြုတ်ဆိုတာမျိုးပုံစံမျိုးတည်းပဲသွားနေတဲ့သဘောရှိုံရတယ်။ဒါမျိုးတော့ရမ်းပြောနေပြောနေတာဆိုတချို့လဲကအမိမဖို့ပြရဲဘူးပြောနေတယ်။ဟာလားတိုးတိတ်တဲ့ပြောနေတာဆိုတော့ဘယ်တိရောက်မလဲ။ဒီနေရာနိုင်ငံမှာရည်ရဲဘိုးဘာဥဒရဘာလို့ဟာလားဘိုးဘာလို့ဆိုတာကတကယ်ဈေးကွက်တော့တင်းကျောင်းနေတာလေ။ဟာလားတခုဖြစ်တဲ့ဆိုရင်တော့တခါလေးဟို media friendly လည်းဖြစ်တာဘူးတို့ကလေ။ဒီကတခါတစ်ချိန်တခါလေးကတော့ two message ကြီး pass ဆိုတော့ယူတော့ဟာလားကွာဒီက conference ကနားနာလို့အဲ့တော့မက်ကမာဒီဈေးကွက်လည်းဟာပိုပါကြည့်နေပါလားတို့ဒီအများကြီးက workshop တွေပါကြဆိုတီးတော့တို့လည်းတောင်းတောင်းဆိုတော့မလုပ်ရဲဘူးဗျာ
လက်ရှိဘဏ္ဍာနှစ်အတွင်းဝန်ကြီးဌာနအလိုက်လုံငွေပြမှုတွေရှိနေတဲ့အပြင်လာမယ့်2018 2019ဘဏ္ဍာရေးနှစ်မှာကျပ်ဘီလီယံ9000လုံငွေပြမယ်လို့စီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနကပြောဆိုတဲ့အချိန်မှာပဲမြမကျပ်ငွေနဲ့ဒေါ်လာငွေလဲနှုန်းဟာမကြုံဘူးတဲ့ပမာဏနဲ့ဇူလိုင်လ26ရက်နေ့မှာတော့ဒေါ်လာကို1448ကျပ်အထိထိုးတက်သွားကြတာပါဒါအပြင်ကာကွယ်ရေးဝန်ကြီးဌာနကလည်းလာမယ့်ဘဏ္ဍာနှစ်မှာဘတ်ဂျက်တိုးမြှင့်ပေးဖို့တောင်းဆိုထားပြန်တော့ငွေကလေးကအနေဒီအစိုးရလက်ထက်မှာအများပြည်သူအတွက်အရေးပါလာတဲ့ပညာရေးနဲ့ကျမရေးကဏ္ဍတွေမှာဘတ်ဂျက်တုံးဆွဲမှုနည်းတယ်လို့ထောက်ပြဝေဖန်မှုတွေရှိနေတာကြောင့်အဲ့ဒီဝေဖန်မှုတွေဟာပိုတိုးလာမယ့်သဘောရှိနေပါတယ်ခင်ဗျာ
ကိုယ်စားဝန်လိုင်းစီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရပြီးမှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ Apple Company က Apple App Store ကိုစတင်မိတ်ဆက်ခဲ့ရ10နှစ်ပြည့်သွားပါပြီ။အဲ့ဒီတုန်းက iOS 3 smartphone တွေတက်သား app တွေကိုစမိတ်ဆက်ခဲ့ပြီးမြဲအခုတော့ Android စနစ်3 smartphone တွေအတွက် app တွေလည်းတန်းနဲ့ချီရှိနေပါပြီ။10နှစ်အတွင်းသုံးဆွဲသူတွေရဲ့ဘဝကိုပြောင်းလဲသွားစေလောက်အောင်အကျိုးရှိတဲ့ app တွေရှိလာသလိုအကျိုးမဲ့စေတဲ့ app တွေလည်းအများကြီးရှိနေတဲ့အကြောင်းမတ်စုမြတ်မုံက blogger ပြောသမျှအစီအစဉ်မှာတင်ပြထားပါတယ်။ကိုသားညုံကူညီတင်ဆက်ထားပါတယ်ရှင်။
smart လက်ကင်ဖုန်းတွေကိုလူတွေလက်ကမချနိုင်လောက်အောင်ကိုအားကိုးနေကြတဲ့အထက်မှာဖုန်းတွေရဲ့ app လို့အတူကောက်ခေါ်နေတဲ့ application တွေကြောင့်လည်းအများကြီးပါတယ်ကိုသားညိုသိလား
တေချာတာကတော့ကျွန်တော်ဆိုလို့ရှိရင်ကိုသွားမဲ့နေရာလမ်းညွှန်ပေးတဲ့မြေပုံပြ app တို့လမ်းမှာကားပိတ်နေလို့ရှိရင်လမ်းလွှဲပြနိုင်တဲ့ app တို့တော့ကျွန်တော်တက်မရှိမဖြစ်လို့ရမဆွေးမြမော
ကိုသားညိုရုပ်ရှင်တွေကြည့်ကြည့်နေတဲ့ Netflix app တို့ Amazon Prime Video app တို့လည်းထည့်ပြောအောင်လေမြန်မာနိုင်ငံကပြည်သက်တွေအတွက်တော့ Facebook app ကတော်တော်လေးအသုံးများကြမယ်ထင်တယ်ရှင့်
ကောင်းကောင်းတဲ့ Grab App 2အပြန်အလှန် message ပို့ဆက်သွယ်လို့ရတဲ့ Facebook Messenger App 2 Viber App 2တခြားဒီ game ကစားလို့ရတဲ့ App 2တွေလည်းအသုံးများကြတယ်ဗျ။ဒါနဲ့ message မှာက App 2အကြောင်းစစ်တမ်းကောက်နေတာလားဗျ
။စစ်တမ်းကောက်နေတာမဟုတ်ပါဘူး။ App 2စပေါ်တာ10နှစ်ပြည့်သွားပြီဆိုတော့10နှစ်အတွင်းမှာပြောင်းလဲသွားတဲ့အခြေအနေနဲ့ App 2ပေါ်မှာလူတွေဘလောက်တောင်မှအားကိုးစရာဖြစ်လာတယ်လဲဆိုတာကိုလေ့လာနေတာပါ။လူတွေသုံးဝင်နိုင်မဲ့ app တွေ smartphone နဲ့ထည့်သုံးနိုင်ဖို့အခမဲ့ download လုပ်နိုင်ဝယ်သုံးနိုင်မဲ့ app store ဆိုတာကို Apple ကုမ္ပဏီက2008 July 10ရက်နေ့မှာပထမဆုံးစမိတ်ဆက်ခဲ့တာလေအဲ့ဒီတော့က iOS 3နဲ့ iPhone တွေအတွက်စုစုပေါင်း app 900နဲ့ဒီ Apple App Store ကို online ပေါ်မှာစဖွင့်ခဲ့တာပဲ
အခုတော့ iPhone အတွက်တင်မဲ့ app စုစုပေါင်း2တန်းကျော်နေပြီဒါက Android phone တွေထဲထည့်လို့ရတဲ့ app တွေမှာပါသေးဘူးနော်Apple ကုမ္ပဏီရဲ့ထုတ်ပြန်ချက်အရဆိုရင်တော့သူတို့ရဲ့ Apple App Store ကိုလာပြီးတော့ App တွေဝယ်ကြ download လုပ်ကြသူတွေကနိုင်ငံပေါင်း155နိုင်ငံကျော်ကားတဲ့
Software Developer တွေဘက်က App အမျိုးစုံကိုတီထွင်နိုင်အောင်လို့ Apple App Store ကလမ်းဖွင့်ပေးခဲ့တာလို့ပြောရင်မမှားဘူးရှင်အခုဆိုလို့ရှိရင် Smartphone တွေထဲမှာ App Pandy တီထွင်ဖို့မှတ်ပုံတင်ထားတဲ့သူပေါင်းကစမ်း20လောက်ရှိနေတယ်လို့ The Verge Online သတင်းဆောင်မတစ်ခုထဲမှာရေးထားတယ်ရှင
့်စောစောကပြောသလိုပဲ App တွေကလည်းအမျိုးစုံကိုရှိနေတာနေတူကလူတွေတွာလာနေထိုင်နေကြတဲ့ကိစ္စတွေကိုအထောက်အကူပေးတဲ့ app တွေမျိုးစုံရှိတယ်။ပညာရေးဆိုင်ရာအထောက်အကူပေးတဲ့ app တွေရှိတယ်။နောက်ဆုံးပြဒီစားတောက်ဆိုင်ကစားတောက်တွေမှာပေးတဲ့ app မျိုးတွေကနေပြီးတော့ချစ်သူရည်စားရှာပေးတဲ့ app မျိုးတွေအထိကိုရှိတာမဟုတ်လားဗျ။အ
ဲဒါကြောင့် app တွေကလူတွေရဲ့ဘဝကိုအပြောင်းအလဲဖြစ်အောင်လို့လုပ်နိုင်ခဲ့တယ်လို့နည်းပညာဆိုင်ရာလေ့လာသုံးသပ်သူ Omar Ekdar ကပြောတယ်ရှင့
် So 10 years ago Apple launched the App Store and kind of changed not just our economy when it comes to technology but changed the way we think about tasks and the way
ဒီနေ့စနေမှာ Apple ကုမ္ပဏီကနေ App Store စဖွင့်လိုက်ကလေးကအရာရာပြောင်းလဲသွားတာပါစီးပွားရေးတခုလည်းမဟုတ်ပါဘူးကျွန်တော်တို့လိုအပ်မဲ့ကိစ္စတွေနဲ့ပတ်သက်လို့စဉ်းစားတွေးခေါ်တဲ့ပုံစံကိုလုံးချင်သိကျင်တာတွေကိုသိအောင်ရအောင်လုပ်နိုင်တဲ့ပုံစံတွေပါပြောင်းလဲသွားတာပါအဲ့ဒီအတွက် app ရှိတယ်လေဆိုတဲ့အသုံးအနှုန်းကလူတိုင်းပြောနေကြစကားဖြစ်လာပါတယ်မျှော်လင့်ချက်ပိုင်းနဲ့ပတ်သက်လို့လည်းတော်တော်လေးပြောင်းလဲစေပါတယ်ကျွန်တော်တို့နေ့စဉ်ကြုံတွေ့နေရတဲ့ပြဿနာအတော်များများကိုဖြေရှင်းနိုင်ဖို့ app တခုတော့ရှိမှာပဲဆိုတဲ့မျှော်လင့်ချက်မျိုးတွေဖြစ်လာကြပါတယ
် app တွေကြောင့်တစ်ကမ္ဘာလုံးမှာဒီလူမှုရေးစီးပွားရေးပိုင်းမှာအများကြီးပြောင်းလဲသွားစေခဲ့တယ်လို့ Apple ကုမ္ပဏီကတော့ဆိုတယ်စမတ်ဖုန်းသုံးကြသူတွေအတွက်အတွေ့အကြုံသစ်တွေအခွင့်အလမ်းသစ်တွေမျှော်လင့်မထားတဲ့အခြေအနေသစ်တွေအများကြီးဖြစ်စေခဲ့တယ်ဆိုတာကတော့မမှားဘူးလို့ထင်တယ်ကိုသားညုံရ
။လူတွေနေတိုင်းလုံနေကြတဲ့အလုပ်တွေမှာပို့ပြီးတော့အဆင်ပြေလွယ်ကူသွားစေတဲ့ app တွေအများကြီးပေါ်လာတာကတော့မှန်ပါလေ။ဥပမာ online banking app မျိုးဆိုလို့ရှိရင်ဘဏ်ကိုကိုယ်တိုင်သွားပြီးတော့တန်းစီနေစရာမလိုတော့ဘူး။ကိုယ့်ရဲ့ smartphone ထဲကနေပြီးတော့ငွေလွှဲပြောင်းလုပ်တာတို့ဘဏ်စည်းစစ်တာတွေကိုလွယ်လွယ်ကူကူလုပ်လာနိုင်တယ်။တယောက်ကနေပြီးတော့တယောက်ကိုငွေလွှဲခြင်းနဲ့ဆိုရင်လည်းမခက်ခဲပဲနဲ့လွှဲလို့ရတဲ့ဝန်ဆောင်မှု app တွေရှိလာတယ်။ဒါကဘန်လုံငန်းနဲ့ဆိုင်တဲ့ဥပမာတစ်ခုတည်းကိုပြောတာပါ။တခြားကဏ္ဍတွေမှာလည်းပို့ပြီးတော့လွယ်ကူအဆင်ပြေလာတာတွေအများကြီးရှိမှာပါ။
App တွေကြောင့် smartphone ပေါ်မှာလုံနိုင်တဲ့စီးပွားရေးလုပ်ငန်းတွေလည်းပေါ်လာတယ်။ game လုပ်ငန်းတွေဆိုလည်းကြည့်လေ။မြန်မာပြည်သက်တွေသိကြတဲ့ Pokemon Go တို့, Candy Crush တို့, Super Mario Run တို့ဆိုရင်ဘလောက်အောင်မြင်လဲ။အဲ့ဒီ game app တွေကို smartphone တွေပေါ်မှာ download လုပ်ယူကြသူပေါင်းကလည်းတန်ပေါင်းများစွာပဲ။ Candy Crush app ဆိုလို့ရှိရင်အန္တာတိကတိုက်အပါဝင်သူတို့ app ကိုကမ္ဘာတိုက်ကြီးခုနှစ်တိုက်လုံးမှရှိတဲ့လူတွေက download လုပ်ပြီးတော့ကစားကြတယ်လို့အဲ့ဒီ Candy Crush app ကိုတီထွင်တဲ့သူ Ricardo Sacconi ကပြောတယ်ရှင့
်ရုပ်ရှင်ရုပ်တံဖျော်ဖြေရေးပိုင်းဆိုလို့ရှိရင် smartphone app တွေကြောင့်ပြောင်းလဲသွားကြတာတွေကအများကြီးပဲကိုကြည့်ကျင်တဲ့ရုပ်ရှင်ကိုလက်ကင် smartphone ပေါ်က app ကနေတဆင့်ကြည့်နိုင်တယ်ရုပ်တံ series တွေဆိုရင်လည်းသက်ဆိုင်ရာ app တွေရှိလို့ရှိရင် TV မှာပြနေတဲ့အချိန်နဲ့တပြိုင်တည်းမှာပဲ smartphone ပေါ်မှာကြည့်လို့ရနေပြီမဟုတ်လားမဆင်မမော
ပညာသင်ကြားရေးပိုင်း၊ကျန်းမာရေးပိုင်းအတွက်အများကြီးအသုံးဝင်အထောက်အကူဖြစ်တဲ့ app တွေလည်းမနှဲမနှောရှိပါသေးတယ်။အထူးသဖြင့်ဒီမတန်ပေမဲ့စွမ်းသူမျိုးတွေအတွက်ကိုအများကြီးအကျိုးရှိစေတဲ့ app တွေကလည်းတကယ်ကိုကောင်းတာပါ
။ smartphone တွေအတွက် app ဆိုတဲ့ application တွေပေါ်လာပြီးတော့စနစ်တွင်းအခုပြောခဲ့သလိုပဲအကျိုးများစေတဲ့ app တွေအများကြီးထွက်လာတာမှန်ပါတယ်။တစ်ဖက်မှာလည်းလူတွေရဲ့စိတ်ဝင်စားမှုတမင်မရရအောင်လုပ်ထားတဲ့ app မျိုးတွေမတုံးရမနေနိုင်အောင်တမင်ဆွဲနေအောင်လုပ်ထားတဲ့လူမှုကွန်ရက် app မျိုးတွေနောက်တုံးတဲ့သူတွေအတွက်ထိခိုက်နစ်နာစေတဲ့ app မျိုးတွေလည်းအများကြီးရှိတယ်လို့ထောက်ပြဝေဖန်မှုတွေကလည်းရှိတယ်ဗျ
။ Google ကုမ္ပဏီတို့ Facebook ကုမ္ပဏီတို့မှာဟိုးအစောပိုင်းတုန်းကအလုပ်လုပ်ခဲ့ကြတဲ့ဒီအကြီးအကဲဟောင်းတွေ ဝန်ထမ်းဟောင်းတွေစုပြီးတော့မှဖွဲ့ထားတဲ့ Center for Humane Technology အဖွဲ့အစည်းလို့ရှိရင်လူမှုကွန်ရက်တွေ smartphone တွေကြောင့်ဒီလူတွေအပေါ်မှာဆိုးကျိုးတက်ရောက်စေတာကိုတိုက်ဖြတ်ဖို့ကြိုးစားပညာပေးနေကြတယ်လေ။ဤပညာပိုင်းကျွမ်းကျင်သူတွေဖြစ်တော့ဤပညာနဲ့လူတွေကိုလွှမ်းမိုးအောင်ဘယ်လိုလုပ်လို့ရတယ်လဲဆိုတာကိုသူတို့ကအသိဆုံးမှာဒါကြောင့်မို့လို့သူတို့ထောက်ပြနေတယ်လို့ပဲဤပညာကိုအသုံးချပြီးတော့မှဒီအကျိုးမဲ့စေတဲ့ app တွေထောင်ချီရှိနေတယ်ဆိုတာကိုလည်း smartphone သုံးတဲ့သူတွေသတိထားသင့်တယ်ထင်ပါတယ်ရှင
်။မဆူမြင့်မွန်စီစဉ်တင်ဆက်ပေးထားတာပါရှင်။အခုတော့မအေးတန်နာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန့်ရောင်သတင်းလွှာကိုနားဆင်ကြအောင်ပ
ါ။င်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တန့်ရောင်သတင်းလွှာမှာတော့ရုံတင်တင်ချင်းထိတ်ဆုံးမှဝင်ငွေအများဆုံးနဲ့နံပါတ်1ချိန်မယ်ဆိုပြီးတော့ခမန်းထားတဲ့မမမီယာရုပ်ရှင်ကအခြေအနေဘယ်လိုများရှိပါလဲ။ပြီးတော့ American Pop ဆိုတော့ Taylor Swift ဝင်ငွေတွေအများကြီးရတဲ့သူရဲ့ဖျော်ဖြေရေးခေစဉ်တွေအကြောင်းဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထားတာကိုပြောပြပေးသွားပါမယ်။ပြီးခဲ့တဲ့တစ်ပတ်ဇူလိုင်လ20ရက်နေ့ကနေ22ရက်နေ့အထိသတင်းဘက်ကရက်တွေမှာတော့ American တစ်လောကရုပ်ရှင်ရုံတွေမှာပြသတဲ့ရုပ်ရှင်တွေထဲမှာThe Equalizer 2 ရုပ်ရှင်ကားကလူဝင်အများဆုံးဖြစ်နေတယ်လို့ boxofficemojo.com website မှာဖော်ပြထားပါတယ်။ဒီအမှတ်နဲ့ရုပ်ရှင်ဇာတ်ကားမှာလဲ Oscar ဆုရလူမဲမင်းသား Denzel Washington ကပြည်သူ့စစ်အဖွဲ့ဝင် Robert McCall နေရာမှာပြန်ပြီးတော့တရုတ်ဆောင်ထားပြီးပြီးခဲ့တဲ့သတင်းပတ်ကုန်ရက်တွေမှာဒေါ်လာ35တန်ဝင်ခဲ့ပါတယ
်။Tonight is a night for celebration.
Come on, let's get this show on the road.
I was told you couldn't come.
I'm a spontaneous person.
No, you're not.
No, I'm not.
These are my dads.
It takes three great men to create such a woman.
မတင်ခင်တည်းကနံပါတ်1နေရာကိုရောက်မယ်လို့ကြိမ်းသေးခန့်မှန်းထားတဲ့ရုပ်ရှင်ကားဖြစ်တဲ့ Mama Mia Here We Go Again ဒေသရုပ်ဖော်ရုပ်ရှင်ကားကတော့နံပါတ်1ရသွားတဲ့ Equalizer ထက်နည်းနည်းလေးနည်းပြီးတော့ဝင်ငွေဒေါ်လာ34သန်းနဲ့ဒုတိယနေရာကိုချိတ်ပါတယ်။တိတ်ခုံလှပတဲ့ရှုခင်းတွေနဲ့ Green နိုင်ငံကျွန်းလေးတစ်ကျွန်းပေါ်မှာတစ်ချိန်ကနာမည်တိတ်ကြီးခဲ့တဲ့ Abra အဖွဲ့ရဲ့ဆိုလွယ်တေးတွေနဲ့ဝိုင်းရင်းသရုပ်ဆောင်တွေကတော်တော်များများပါဝင်တဲ့ဒီရုပ်ရှင်ကတော့ပထမမမမီယာကရဲ့အဆက်ဖြစ်ပြီးတော့ပထမက2008ခုနှစ်မှာပြတော့ကစုစုပေါင်းဒေါ်လာတန်600ဝင်ငွေရခဲ့တာပါဒီကားနောက်မှာဆိုရင်တော့ Sony ရုပ်ရှင်ထုတ်လို့ရကထုတ်တဲ့ Animation Cartoon ရုပ်ရှင် Hotel Transylvania Summer Vacation ရုပ်ရှင်ကားကဒေါ်လာ 23.3 သန်းနဲ့တတိယနေရာမှာရှိပါတယ
် Mavis Where are we going? A cruise?
Oh no 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 no
Come on, there's so much to do. You could go scuba diving.
Try. And the people I love the most, they pay the price.
Thanks to you, we had to run. We're still running.
Disney and Marvel ကပူရဲပြီးထုတ်လုပ်တဲ့ Ant-Man and the Wasp ရုပ်ရှင်ဇာတ်ကားကတော့နံပါတ်၄နေရာမှာဝင်ငွေဒေါ်လာ16တန်ရပါတယ်နောက်ထပ်ကာတွန်းကားဖြစ်တဲ့ Incredible 2ရုပ်ရှင်ကားကတော့ဝင်ငွေအကောင်းဆုံးဇာတ်ကား5ကားရဲ့နောက်ဆုံးနေရာမှာဒေါ်လာ17သန်းနဲ့နံပါတ်5နေရာကိုထိထားပါလိမ့်ရှင်။ဇူလိုင်လ16ရက်နေ့ကမမမီယာရုပ်ရှင်ဇလန်တစ်လန်ဒန်မှာအထူးပွဲပြတာတော့တလင်ဂက်တွေချာမှာမြေကျွားတဲ့အဘအဖွဲ့ရဲ့တချင်းတန်တွေနဲ့လာကြတဲ့သူတွေကတော့ Oscar ဆုရှင် Meryl Streep နဲ့ Pop ဆိုတော့ Shah Rukh နဲ့တက်ရောက်ပါတယ်။တန်း600ကျော်တာမှဝင်ငွေရခဲ့တဲ့အရင်ပထမကားရဲ့အဆက်ဇလန်းအဆက်ဖြစ်ပါတယ်။ဒါမင်းဒီဇလန်းမှာအဓိကဇက်ရုပ်ဒေါနာဖြစ်တဲ့တရုတ်ဆောင်တဲ့ Mary Street Greek ကိုဘလို့ရောက်လာတယ်လဲဆိုတာကိုပြန်ပြောရှင်းပြထားပါတယ်။အခုဇက်ကားတဲ့တရုတ်ဆောင်တွေမှာတော့ဒေါနာငငယ်တုန်းကကာမာလေးဖြစ်နေ Lily James ကတရုတ်ဆောင်ပြီးတော့ဒေါနာရဲ့အမေဖြစ်နေ Shell ကပါဝင်ထားပါတယ်။မမမီယာရုပ်ရှင်ရဲ့ဘူးရင်ပြဇက်ကတော့Eva အဖွဲ့ကတခြင်းတွေနဲ့ကပြီးတော့လွန်ခဲ့တဲ့20ကျော်တည်းကကြော်ကြားခဲ့တာဖြစ်ပါတယ်။အဲ့ဒီပြဇက်ကိုကဘာအနဲ့နောက်မျိုးဆက်တွေကကပြဖြောပြနေတာဒီနေ့ထိတာဖြစ်ပါလိမ့်ရှင်။ နာမည်ကျော် American Pop ဆိုတော့ Taylor Swift တယောက်အရင်လဲနာမည်ကြီးသလိုသူ့ရဲ့အောင်မြင်မှုကလည်းသူ့ကိုကြွယ်ဝမှုတွေတည်ဆောင်လာပေးတယ်လို့ပြောရပါမယ်။ Taylor Swift ရဲ့ကမ္ဘာလှည့်ဖျော်ဖြေရေးခီးစဉ်တွေအားလုံးကမ္ဘာမှာဝင်ငွေအကောင်းဆုံးဖျော်ဖြေရေးခီးစဉ်တွေဖြစ်တယ်လို့ Forbes ကထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာဖော်ပြထားတာပါ။အကြမ်းဖြင့်ပြောရမယ်ဆိုရင်သူ့ရဲ့ပွဲတွေကမြို့တစ်မြို့ကိုစုစုပေါင်းဒေါ်လာဝင်ငွေဒေါ်လာ103သန်းရရှိမယ်လို့ခန့်မှန်းရပါတယ်။အခုနှစ်အတွင်းမှာတော့သူကအမေရိကန်ပြည်အစုကနေဒါ၊ဗြိတိန်၊ဩစတြေးလျနဲ့အာရှမှာဆိုရင်တော့ဂျပန်နိုင်ငံတို့မှာရှိတဲ့အားကစားယုံကြည်15ယုံမှာလိုက်ပြီးတော့ဖျော်ဖြေပေးဦးမှာဖြစ်ပါလိမ့်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရဲ့ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yeah. I'll have my own
yeah. Painted on the side and bright red.မအေးတနာကျော်ရဲ့တက်တန်ရောင်သတင်းလှော်ပြီးမှတော့ခုတစ်ပတ်သူယုံကြည်ရာစီစဉ်မှာမိထီလာမျိုးကမမေရီဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်မမိုးဖြူစီစဉ်တင်ဆက်ပေးထားပါတယ
်မိဘပါဒီနေ့ကျမမျှဝေခြင်းနဲ့အကြောင်းကတော့ကျမရဲ့ယုံကြည်ချက်တစ်ခုဖြစ်တဲ့မိမိကိုယ်သာအားထားရဆိုတဲ့အဲခေါင်းစဉ်နဲ့ပေါ့နော်ကျမယုံကြည်တဲ့ဟာလေးမျှဝေခြင်းလို့ပါကျမတို့လူတွေကဟိုကိစ္စအမျိုးမျိုးအမှုအမျိုးမျိုးအကြောင်းအရာမျိုးမျိုးနဲ့စိုးရိမ်ပူပန်မှုတွေရှိတယ်။နောက်တစ်ခါကျတော့ကိုယ့်ရဲ့ဘဝမတူညီတဲ့ခြေနေရကိုယ့်ပုံစံနဲ့ကိုယ်ယုံကန်နေရတာတွေအများကြီးရှိတယ်။ဘဝခြေနေမျိုးစုံဖျက်ဆီးနေရတဲ့အခါမှာစိတ်ဆင်းရဲရတဲ့ခါတွေရှိတယ်၊စိတ်ချမ်းသာတဲ့ခါတွေရှိတယ်၊ပျော်တဲ့ခါတွေလည်းရှိတယ်၊စိတ်ညစ်ရတဲ့ခါတွေလည်းရှိတယ်။သဘောထားမတိုက်ဆိုင်တဲ့ခါ၊ငြင်းခုန်ရတာတွေရှိတယ်။လုံထဲမှာလည်းရှိတယ်၊မိသားစုထဲမှာလည်းရှိတယ်။တခါတလေကိုနဲ့ဆက်ဆံရတဲ့အလုပ်သဘောရဆက်ဆံရတဲ့လူတွေကြားထဲမှာလည်းရှိတယ်မိသားစုထဲမှာလည်းရှိတယ်အဲ့လိုမျိုးခါကြလို့ရှိရင်ကိုယ့်ရဲ့ခံယူချက်တည်းကအများကြီးမိမိရဲ့စိတ်ချမ်းသာမှုကိုအထောက်အကူပြုတယ်လို့ကျွန်မကယုံကြည်ရပေါ့နော်ဘာဖြစ်လဲဆိုတော့ကိစ္စတစ်ခုကိုကဘလို့လက်ခံလိုက်တယ်လဲဘလို့ခံယူလိုက်တယ်လဲဆိုတဲ့အပေါ်မှာမူတည်ပြီးတော့ကျွန်မတို့ရဲ့စိတ်ကိုတရားမှုရှိပါတယ်အဲ့တော့ကျမတို့ကဒီကိစ္စတစ်ခုကိုကောင်းသောစိတ်ထားနဲ့ဒါမှမဟုတ်လို့ရှင်ခံနိုင်ရှိရှိနဲ့လက်ခံနားထောင်မယ်ဒါမှမဟုတ်လို့ရှင်လည်းခံယူလိုက်မယ်ဆိုလို့ရှင်ကျမတို့အများကြီးပို့ပြီးတော့စိတ်ဆင်းရဲရတာတတ်တာမယ်ပေါ့နော်တခါတလေနောက်တစ်ခုကကြတော့ဘာရှိလဲဆိုလို့ရှင်တချို့ကိစ္စတွေမှာဒီကိစ္စကိုကိုမထိန်ချုပ်နိုင်ဘူးဆိုတဲ့ဟာကိုလက်ခံမှုလိုတယ်ပေါ့နော်ကိုကိုကူတောင်မှစိတ်တိုင်းမကြရတာလीเนาะသူများတွေကိုစိတ်တိုင်းကြဖို့သူများမြင်နေကို့အမြင်နဲ့တူဖို့ဆိုတဲ့ကိစ္စကတော့အင်မတန်မှမလွယ်ကူတဲ့ကိစ္စပေါ့အဲ့တော့ကိုယ့်ရဲ့စိတ်ဆင်းရဲမှုကိုယ့်ရဲ့စိတ်ချမ်းသာမှုကိုယ့်ရဲ့ပျော်ရွှင်မှုကိုယ့်ရဲ့ဝမ်းနည်းမှုတွေအကုန်လုံးကကိုယ့်လက်ထက်မှာပဲရှိရလူကျမအဲယုံကြည်ရဲ့အဲ့တော့ဟိုကိစ္စတိုင်းကိုစိတ်ညစ်စရာလို့တွေးမယ်ဆိုလို့ရှိရင်လည်းစိတ်ညစ်စရာပေါ့ကိစ္စတိုင်းကကိုယ့်ရဲ့လက်ထက်မှာထိန်ချုပ်နိုင်တဲ့ဟာမဟုတ်ဘူးဆိုတဲ့ဟာကိုလက်ခံထားမယ်ဆိုလို့ရှိရင်ကျမတို့အများကြီးတက်တာမှာပေါ့နော်နောက်တစ်ခုကကျတော့ကို့မှာကြုံလာတဲ့အခက်အခဲလမ်းကြောင်းဘယ်လိုပုံစံနဲ့ဘယ်လိုလမ်းကြောင်းနဲ့ကျမတို့ကင်တွယ်မလဲခံယူမလဲလက်ခံမလဲပြီးသွားတဲ့အခါကျလို့ရှိရင်ကျမတို့ဘယ်လိုဖြေရှင်းမလဲဆိုတဲ့ဥစ္စာတွေကတကယ်တမ်းကျတော့သူများအကြံပေးတာလည်းလုံနိုင်တယ်ဟိုဟာလေးဟိုလိုလုပ်လိုက်ပါလားကောင်းသောစိတ်နဲ့အကြံပေးတာနောက်တစ်ခုကကျတော့သူတို့ရဲ့တွေ့ကြုံဒီပေါ်မှာအခြေခံပြီးတော့အကြံပေးတာပေါ့နော်လူတစ်ယောက်နဲ့တစ်ယောက်ကဖြတ်တန်းလာတဲ့ဘဝလမ်းကြောင်းနေမတူဘူးခံချက်တွေမတူတဲ့အတွက်ကြောင့်မလို့ကျမတို့ဖြေရှင်းတဲ့ပုံစံတွေလည်းမတူဘူးပေါ့အဲ့တော့တကယ်တမ်းခံစားရတာကဘယ်သူခံစားရမလဲဆိုရင်ကိုယ်ပဲခံစားရမယ်အဲ့တော့ကိုယ်ခံစားရမှာဖြစ်တဲ့အတွက်ကြောင့်မလို့ကိုယ်ဖြေရှင်းမှသာအဲ့ဒီကိစ္စတစ်ခုကပြည့်လည်သွားနိုင်မယ်ဆိုတဲ့ဟာမျိုးပေါ့အဲ့လိုမျိုးခံယူချက်ကျမမှာရှိတယ်ဆိုတော့ဟိုကိုယ့်ရဲ့ပျော်ရွှင်ခြင်းကိုယ့်ရဲ့ဝမ်းနည်းခြင်းတွေအကုန်လုံးကကိုယ့်လက်ထက်မှာပဲရှိတယ်ကိုယ့်ရဲ့ခံယူချက်သဘောထားနဲ့ဘယ်ပို့ပြီးတော့သက်ဆိုင်နေလို့ကျမယုံကြည်ရပါတော့เนาะအဲ့တော့ကိုယ့်ရဲ့စိတ်သက်ခံမှမှုဘယ်လောက်ရှိသလဲ
ဖြစ်လာတဲ့ကိစ္စရပ်တွေပေါ်မှာလော့ဂရမ်ပေါ်မှာကိုဘလူခိုင်းနေဆိုင်မလဲဆိုတော့မမှုတီတို့ကျမတို့ရဲ့ပျော်ရွှင်ခြင်းဝန်နေခြင်းနေနောက်တစ်ခုဒီစိတ်ချမ်းသာတယ်ဘဝမှာစိတ်ချမ်းသာတယ်ဘဝမှာစိတ်ဆင်းရဲရတယ်ဆိုတဲ့ဟာတွေကကျမတို့ရဲ့ခံယူချက်တွေနဲ့ပြဿနာတွေကိုကင်တွေ့ဖြေရှင်းတဲ့ပုံစံဘဝပေါ်မှာခံယူချက်တွေပေါ်မှာမူတည်ပြီးတော့ဖြစ်လာတယ်လို့ကျမယုံကြည်ပါတယ်အဲ့အတွက်ကြောင့်မို့လို့ကျမရဲ့ပျော်ရွှင်ခြင်းကျမရဲ့ဝန်နေခြင်းကျမကိုယ်တိုင်မှာပဲတာဝန်ရှိတဲ့အတွက်ကြောင့်မို့လို့ကျမဒီမိမိကိုယ်သာအားထားရပါတော့နော်အဲ့လိုလို့ကျမယုံကြည်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
မမိုးဖြူစီစဉ်တင်ဆက်ထားတာပါရှင်။တင်းလာညရဲ့အပတ်စဉ်ကဏ္ဍစီစဉ်တွေကတော့ဒီလောက်ပါပဲ။မနေ့ဖြန်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေကိုဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ
်။ဒီမတ်တမိုင်းမှာအကြီးအမားဆုံးနိုင်ငံရေးပြောင်းလဲမှုဖြစ်ပေါ်စေခဲ့တဲ့ရှစ်လေးလုံးဒီမိုကရေစီရေတော်ပုံကြီးပေါ်ပေါက်ခဲ့တာ။အခုဆိုရင်နှစ်30ရှိလာပါပြီ။ရှစ်လေးလုံးရေတော်ပုံအတွင်းနဲ့အဲ့ဒီရဲ့နောက်ဆက်တွဲကာလတွေမှာတိုင်းပြည်ရဲ့ဒီမိုကရေစီအရေးအတွက်အသက်ပေးလူသွားကြသူတွေရဲ့မျှော်မှန်းချက်တွေဘယ်လောက်အထိအကောင်အထည်ဖော်နိုင်ပါပြီလဲဒီပေါ်မှာသောရရှင်တွေရဲ့အမြင်သဘောထားတွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒိုက်ရိုက်ပါဝင်ဆွေးနွေးလူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမည်ပို့ထားပေးပါဒိုက်ရိုက်မပါဝင်နိုင်သူတွေအနေနဲ့လည်းကိုဆွေးနွေးကြတာကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရတယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းမှတ်ချက်ရေးဆွေးနွေးနိုင်ပါတယ်VOA ဖုန်းနံပါတ်က1239238999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဘာဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုတော့ကျန်နေသေးတဲ့အချိန်အတွင်းမှာမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးပါအောင်ရှင်
။ဆင်မပွင့်နိုင်ငံကိုနှစ်ပေါင်းမြောက်စွာအုပ်ချုပ်ခဲ့တဲ့ရောဘတ်မူဂါဘေအနေနဲ့ ZANU PF ပါတီဥက္ကဋ္ဌအဖြစ်38နှစ်အတွင်းမပါဝင်တဲ့ပထမဆုံးအကြိမ်သမ္မတရွေးကောက်ပွဲအတွက်ပြည်သူတွေမဲပေးနေကြပါတယ်။ဒီရွေးကောက်ပွဲကပျက်စီးရွေရနေတဲ့တိုင်းပြည်စီးပွားရေးနဲ့ကြာစစ်နေတဲ့တိုင်းပြည်ရဲ့ကုန်သက်ခါကိုပြန်လည်အဖတ်ဆက်ပေးနိုင်လိမ့်မယ်လို့အများစုကမျှော်လင့်နေကြပါတယ်။ကမ္ဘောဒီးယားအနာယပါတီနဲ့နှစ်ပေါင်းများစွာအုပ်ချုပ်လာခဲ့တဲ့ဟွန်ဆန်တို့အနိုင်ရလိုက်တဲ့မနေ့တနင်္ဂနွေနေ့ကရွေးကောက်ပွဲရလဒ်ကိုနိုင်ငံတကာအတိုင်းအဝန်အနေနဲ့လက်မခံကြဘူးအတိုက်ခံတွေကတိုက်တွန်းလိုက်ပါတယ်အတိုက်ခံကမ္ဘောဒီးယားမျိုးသားကယ်ဆယ်ရေးပါတီရဲ့ဒုတိယဥက္ကဋ္ဌမူဆိုချွားက2018ခုနှစ်ဇူလိုင်လ29ရက်နေ့ဟာကမ္ဘောဒီးယားဒီမိုကရေစီတည်ဆုံသွားရတဲ့နေ့ဒီမိုကရေစီမှောင်မိုက်သွားရတဲ့နေ့ဖြစ်တယ်ဒီမိုကရေစီကိုအကျွမ်းမဲ့အာဏာရှင်စနစ်နဲ့အစားထိုးလိုက်ပြီလို့ဝေဖန်ပြောဆိုလိုက်ပါတယ်အမေရိကန်ပြည်ထောင်စုတွေကိုတရားမဝင်ရောက်လာသူတွေကိုဟန်တားရေးအတွက်မက္ကဆီကိုနယ်စပ်မှာတရိုင်းဆောင်မဲ့အစီအစဉ်အတွက်လွှတ်တော်ကဘတ်ဂျက်ချမှတ်ပေးရင်အစိုးရလုပ်ငန်းလက်ပတ်မှုတွေရပ်တန့်သွားအောင်လုပ်ပြမယ်လို့သမ္မတဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့မှာချင်းချောက်ပြောဆိုလိုက်ပါတယ်။နိုင်ငံတကာကအထင်ကရပုံကိုယ်တွေပါဝင်ပြီးရခိုင်ပြည်ပခောက်ကိုစုံစမ်းစစ်ဆေးမဲ့လွတ်လပ်သောစုံစမ်းစစ်ဆေးကော်မရှင်ကိုဖွဲ့စည်းလိုက်ကြောင်းနိုင်ငံတော်သမ္မတရုံးကဒီကနေ့ပဲကြေညာချက်ထုတ်ပြန်လိုက်ပါတယ်ဒီအဖွဲ့မှာဥက္ကဋ္ဌအဖြစ်ကုလသမဂ္ဂစီဒေါ်ကော်မတီဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ခဲ့သူဖိလစ်ပိုင်ဒုတိယနိုင်ငံရေးဝန်ကြီးဟောင်းရိုဆာရီယိုမနာလိုကိုခန့်အပ်တာဝန်ပေးပါတယ်အဖွဲ့ဝင်တွေအဖြစ်နဲ့ကတော့နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေခွန်ရုံးဥက္ကဋ္ဌဟောင်းဦးမြသိန်းလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂဒုတိယအတွင်းရေးမှူးချုပ်နဲ့အရေးပေါ်ကယ်ဆယ်ရေးညှိနှိုင်းရေးမှူးဟောင်းလည်းဖြစ်ကုလသမဂ္ဂဆိုင်ရာဂျပန်အမြဲတမ်းကိုယ်စားလှယ်ဟောင်းတာမာချီကန်ဆိုအိုရှိမာUNICEF အစစ်မြေအရာရှိဟောင်းနဲ့ကုလသမဂ္ဂဝန်ထမ်းကောလိပ်ကျောင်းကြီးဟောင်းဒေါက်တာပမောခအောင်ထွန်းသက်တို့ပါဝင်ပြီးစုစုပေါင်း၄ဦးနဲ့ဖွဲ့စည်းလိုက်တာဖြစ်ပါတယ်ခင်ဗ
ျကျေးဇူးပါရှင်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့စုဖေးအယ်ဖူလီတီဖြစ်ပါတယ်တနင်္လာညပိုင်း VOE အစီအစဉ်တွေကို line to meter 25 32 51နဲ့ line လာမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါVOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများဖြစ်စဉ်အောင်ပါ
This program has come to you from the Voice of America, Washington.